Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာတော်ရချင်းအားလုံးရှင်လန်းချမ်းမြေကြပါစေလို့အမေရိကန်ပြည်တော်စုမြို့တော်ဝါရှင်တန် DC ကနေစုမုံကောင်းတောင်းလိုက်ပါတယ်။ VOA အမေရိကန်တပ်မြန်မာပိုင်းစီစဉ်ရဲ့2018ခုနှစ်ဧပြီလ18ရက်ဗုဒ္ဓဟူးနေ့မနေ့ဖက်အတန်လွင့်အစီအစဉ်တွေကိုလှိုင်းဒိုမီတာ2440နဲ့51တိုနဲ့အတူ VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းဓာတ်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာ။ကျွန်တော်ဆမူရီပါခင်ဗျာ။အခုမနေ့ဖက်အစီအစဉ်တွေကိုတောင်းယူတင်ဆက်ပေးပါပါ
။မင်္ဂလာပါရှင်။ကျွန်မကခင်ဗျတ်သက်ပါ။ဒီမနေ့ကင်းသတင်းတွေကိုမဆွမြတ်မုံနဲ့အတူကြီးညာပေးပါပါ။ Syria ကဓာတုလက်နက်နဲ့တိုက်ခိုက်ခံရတဲ့ဒူးမမျိုးကိုနိုင်ငံတကာကြွန့်ကျင်သူတွေတကယ်ရောက်မရောက်မသိရသေးပါဘူး။ဥရောပတိုင်းမှာဒီမိုကရက်တစ်နဲ့အာဏာရှင်နိုင်ငံတွေကြားပြည်ရင်းစစ်ဖြစ်ပြီးပြိုကွဲနေပြီလို့ပြည်သူသမ္မတကပြောပါတယ်။မနေ့ကမြန်မာနှစ်တိတ်ကူအထိတ်အမှတ်ဖြစ်တဲ့နိုင်ငံတော်သမ္မတကနေနိုင်ငံရေးကျင်းသာ8000ကျော်ပြန်ပြီးထုတ်ပြလိုက်ပါပြီ။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုဆောင်မုံ
။ဟုတ်ကဲ့ကောင်းပါပြီခင်ဗျာ။အဲ့ဒီလိုနောက်ဆုံးရသတင်းတွေတင်ပြပြီးနားဆင်ကြမယ်အစီအစဉ်လေးထဲမှာဆိုရင်တော့
What we do want to avoid is inadvertently making the lives of ordinary Burmese people ever more difficult. They have a terrible enough time.
ဒီတင်ငါရဲ့အာရှနဲ့ပစိဖိတ်ဒေသဆိုင်ရာဝန်ကြီးမတ်ဖီပြောတော်တာဖြစ်ပါတယ်။မြန်မာနိုင်ငံပေါ်အရေးယူတန်ခတ်ပိတ်ဆို့မှုပြုလို့ရင်းနဲ့ပတ်သက်ပြီးတော့ပြောပြသွားတာပါ။တဲ့င်းတော်တွေကိုတင်ဆက်တဲ့အခါမှာပြည့်စုံနားဆင်ရပါမယ်။အဲ့ဒါပြင်မြန်မာနိုင်ငံမှာလူသားချင်းစာနာမှုအကူအညီပေးနိုင်ရေးအခြေအနေတွေဟာမနှစ်ကစပြီးတော့တိတိကျကျဆိုးဝါးလာနေတယ်လို့ကုလသမဂ္ဂထိပ်တန့်ရာရှိသူကပြောလိုက်တယ်ဆိုတဲ့အကြောင်းမြန်မာနိုင်ငံမှာတိုင်းရင်းသားကလေးငယ်တွေကိုစာသင်ပေးနေတဲ့တရုတ်ခရီးရန်အသင်းအုပ်ဆရာတော်ကိုတရုတ်ဆိုးရွားကထောင်နှံ9နှစ်ချမှတ်လိုက်တဲ့တဲ့င်းဖုံးမလင်းမျိုးကတကြံရံပွဲတစ်ခုမှာရဲကပြစ်ခတ်လို့လူငယ်2ဦးသေဆုံးသွားတဲ့အကြောင်းစာရတွေကိုနားဆင်ရဖို့ရှိပါတယ်။နောက်ပိုင်းမှာလည်းအင်္ဂါညတရက်လီလိုင်းဆွေးနွေးကမ်းကိုပြန်ပြီးတော့ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်။ဒါရီမတိုင်ခင်အရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါက်တာမျိုးတက်နဲ့မတ်ဆုမြတ်မုံကကြေညာပေးပါလိမ့်မယ်ခင
်ဗျ။ Syria နိုင်ငံဒူးမမြို့မှာပြီးခဲ့တဲ့ဆယ်ရက်တုန်းကဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုအတွင်းဒါရုလက်နဲ့အသုံးပြုမှုရှိမရှိစစ်ဆေးမဲ့နိုင်ငံတကာကျွမ်းကျင်သူများအဖွဲ့တကယ်ရောမရောသေသေချာချာမသိကြသေးပါဘူး။OPCW ဓာတုလက်နဲ့တုံးဆက်မှုတားဆီးအဖွဲ့အချက်လက်ရှာဖွေရေးဆိုင်ရာကြွမ်းကျင်သူတွေဒူးမမျိုးကိုရောက်လာခဲ့တယ်လို့ CIA ဆွေရရုပ်တံကကြေညာခဲ့တယ်လို့ White Helmets အုပ်ချုပ်ရေးကိစ္စကူညီအဖွဲ့ကလည်းတီးခြားပြောဆိုခဲ့တာပါ။ဒါပေမဲ့ American နိုင်ငံကြီးဌာနပြောခွင့် Head of New York ကတော့ CIA မျိုးတော့ Damascus နားကဒူးမမျိုးတဲ့ OPCW အဖွဲ့မရောက်သေးဘူးလို့အင်္ဂါနေ့နေ့လည်းမှပြောခဲ့တာပါ။ CIA ကဓာတုလက်နဲ့ဆက်ယုံတွေကို American Britain နဲ့ပြင်သစ်တို့ပူးပေါင်းပြီးဒုံးကျည်တွေနဲ့အပြင်းထန်ပစ်ခတ်ခဲ့တဲ့စနေနေ့မှာပဲဒီအဖွဲ့ရဲ့စုံစမ်းမှုတွေဟာ Syria ကိုရောက်နေခဲ့ကြတာဖြစ်ပါတယ်။ဒါပေမဲ့ April 9ရက်နေ့ကဓာတုစိတ်တန်းတွေလက်နက်နဲ့တိုက်ခိုက်ခဲ့ပုံပေါ်နေတဲ့ဒူးမကိုတော့အစပိုင်းမှာတွားခွင့်မရခဲ့ပါဘူး။ Syria နဲ့ Russia တပ်တွေလုံးဝထိန်းချုပ်ထားနိုင်နေဖြစ်တဲ့အဲ့ဒီနေရာမှာတိုက်ခိုက်ခံရတာဟာဆယ်ရက်ရှိလာပြီးမှဓာတုလက်နဲ့တုံးချောင်းတက်တွေပြနိုင်တယ်အဓိကဓာတုပစ္စည်းတွေပြည့်ပြည့်သွားနိုင်ခြေရှိနေတယ်လို့ပြည်내နိုင်ငံကြီးဝန်ကြီးဌာနကပြောပါတယ်။ဓာတုလက်နဲ့ဆိုင်ရာစောင့်ကြည့်အဖွဲ့ American သမ္မတ Kenworth ကလည်းအဲ့ဒီနေရာကို Russia တွေရောက်နေနေတာမို့ထောက်သားတွေပြက်ပြက်အောင်လုံနိုင်ကြီးရှိနေတယ်လို့တနင်္ဂနွေနေ့ကပဲပြောပါတယ်
1950ပြည့်နှစ်တွေမှာဖြစ်ပွားခဲ့တဲ့ကိုရီးယားစစ်ပွဲကိုတောင်ကိုရီးယားအစိုးရဘက်ကမြောက်ကိုရီးယားအစိုးရနဲ့အဆုံးသတ်မယ်ဆိုရင်သူ့အနေနဲ့သဘောတူကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားခဲ့ပါတယ်ကိုရီးယားနိုင်ငံသားမှတရားဝင်စစ်ပြေငြိမ်းမှုမရှိသေးတဲ့ကိစ္စကိုသမ္မတထရမ့်ကဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေးနဲ့တွေ့ဆုံစဉ်မှာထောက်ပြပြီးတော့စစ်ပြေငြိမ်းဖို့သူသဘောတူတဲ့အကြောင်းပြောခဲ့တာပါ1953ခုနှစ်မှာတိုက်ပွဲတွေအဆုံးသတ်ခဲ့ပြီးအမေရိကန်မြောက်ကိုရီးယားနဲ့တရုတ်နိုင်ငံတို့ကြားစစ်ပြေငြိမ်းရေးစာချုပ်ချုပ်ဆိုခဲ့ပေမဲ့ဒီစာချုပ်ထဲမှာတောင်ကိုရီးယားမပါဝင်ပါဘူး။မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အန်နဲ့တွေ့ဆုံဆွေးနွေးဖို့သမ္မတထရမ့်သဘောတူခဲ့တာဟာတတိရှိတဲ့လောက်ရဖြစ်တယ်လို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေးကပြောပါတယ်။မြောက်ကိုရီးယားကောင်ဆောင်နဲ့တွေ့ဆုံမှုဟာဂျွန်လရဲမှဒါမှမဟုတ်ရင်ဒီထက်နည်းနည်းဆောမယ်လို့သမ္မတထရမ့်ကဆိုပါတယ်။အခြေအနေမကောင်းရင်တော့တွေ့ဆုံပွဲဖြစ်မှာမဟုတ်ဘူးလို့လည်းပြောပါတယ်။ထိပ်သီးတွေ့ဆုံဖို့အတွက်ပြင်ဆင်မှုတွေကိုအမေရိကန်နဲ့မြောက်ကိုရီးယားထိပ်ပိုင်းကောင်းဆောင်တွေကြားမှာတိုက်ရိုက်ဆွေးနွေးနေတယ်လို့လည်းသမ္မတထရမ့်ကပြောပါတယ်။မြောက်ကိုရီးယားတို့လွန်ခဲ့တဲ့ဆယ်စုနှစ်ပေါင်းများစွာတည်းကပြန်ပြီးဆွဲခဲ့တဲ့ဂျပန်လူမျိုးတွေကိစ္စအပါအဝင်ဂျပန်အစိုးရဘက်ကအလေးထားတဲ့ကိစ္စတွေကိုကင်ဂျွန်အန်နဲ့တွေ့ဆုံတဲ့အခါမှာပြောမယ်လို့သမ္မတထရမ့်ကကတိပေးတဲ့အပေါ်မှာစိတ်သက်သာရာရကြောင်းဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေးကပြောပါတယ်။
ဥရောပတိုင်းမှာဒီမိုကရက်တစ်နဲ့အာဏာရှင်နိုင်ငံတွေကြားပြည်ရင်းစစ်ဖြစ်ပြီးပြိုကွဲနေပြီလို့ပြည်내သမ္မတအီမန်နျူအယ်မက်ခရွန်ကသတိပေးလိုက်ပါတယ်။ပွင့်လင်းလှလှတဲ့ဒီမိုကရေစီကိုခိုင်ခိုင်မာမာကျင့်သုံးတဲ့ဥရောပသားတွေရဲ့ယုံကြည်ချက်အတွက်အန္တရာယ်ရှိတဲ့အများကြီးညှော့လိုက်သူတွေအမျိုးသားရေးဝါဒစဲရှိသူတွေကိုညီညီညွတ်ညွတ်ကြီးဆန့်ကျင်ကြဖို့အတွက်ပြည်내နိုင်ငံစထရက်စ်ဘတ်က ဥရောပပါလီမန်မှာပြင်သစ်သမဂ္ဂကဥရောပသမဂ္ဂအဖွဲ့ဝင်28နိုင်ငံကိုပန်ချားလိုက်တာပါ EU ဥရောပသမဂ္ဂထဲမှာဟန်ဂေရီနဲ့အီတလီနိုင်ငံတွေမှာဥရောပပေါင်းစည်းအပေါ်မှာတန်ပြန်ရှိတဲ့အများကြိုက်မျှောလိုက်သူတွေအာဏာရခဲ့တဲ့အပြင်ရှေ့လာမယ့်နှစ်တည်းဗြိတိန်နိုင်ငံက EU အဖွဲ့ဝင်ဖြစ်ကနေနှုတ်ထွက်တော်မှာဖြစ်တယ်လို့တရားရေးလွတ်လပ်မှုနဲ့ပတ်သက်ပြီးလက်ရှိမှာပိုလန်အစိုးရနဲ့ EU တို့မပြေမလည်ဖြစ်နေချိန်မှာပဲပြင်သစ်သမဂ္ဂကခုလိုပြောကြားလိုက်တာပါဥရောပတွင်ပြည်ရင်းစစ်ဖြစ်နေတဲ့ပုံတွေတွေ့နေရတယ်လို့သမဂ္ဂမက်ခရွန်ကပြောကြားခဲ့ပြီးတော့ဥရောပမှာအာဏာရှင်ဝါဒတမျိုးနဲ့ရင်ဆိုင်နေရပေမဲ့ဒါဟာဒီမိုကရေစီအတွက်အာဏာဖြစ်ကြောင်းပြောကြားခဲ့ပါတယ်အသက်40ရှိပြီဖြစ်တဲ့မက်ခရွန်ဟာမနစ်ကရွေးကောက်ပွဲမှာလက်ရဆုံဝါဒီဖြစ်တဲ့ရွှေပြောင်းအခြေချသူတွေနိုင်ငံတွင်းလာရောက်မှုဆန့်ကျင်တဲ့ Marine Alliance ကိုအနိုင်ရပြီးပြင်သစ်သမဂ္ဂဖြစ်လာသူပါ
ကမ္ဘာစီးပွားရေးဟာနောက်နှစ်နှစ်အထိဆက်လက်တိုးတက်နေဦးမှာဖြစ်ပေမဲ့2020ခုနှစ်ရောက်ရင်တော့တိုးတက်နှုန်းနှေးကွေးသွားမယ်လို့နိုင်ငံကငွေကြေးရမငွေအဖွဲ့ IMF ကျွမ်းကျင်သူတွေကခန့်မှန်းလိုက်ပါတယ်။ကုန်သွယ်ရေးကျဆင်းမှုကစီးပွားရေးတိုးတက်မှုကိုထိခိုက်လိမ့်မယ်လို့ IMF သုတေသနညွှန်ကြားရေးမှူး Morris of Steel ကပြောပါတယ်။ကုန်သွယ်ရေးစစ်ပွဲတွေဖြစ်လာနိုင်ခြင်းရှိတဲ့ပထမပြဿနာကတော့ဆားခဲ့ပြီလို့လည်းသူကပြောပါတယ်။ဒုတိယကမ္ဘာစစ်ပွဲပြီးတဲ့နောက်ဘယ်တော့မှမနဲ့မတူအောင်စီးပွားရေးတိုးတက်အောင်တွန်းအားပေးခဲ့တဲ့နိုင်ငံကဥပဒေတွေဟာအခုတော့ပြက်ပြားနေတယ်လို့လည်းသူကထပ်ပြီးတော့သတိပေးခဲ့ပါတယ်။တရုတ်နိုင်ငံနဲ့တခြားအမေရိကန်ကုန်သွယ်ပတ်နိုင်ငံတွေအပေါ်ထရမ့်အစိုးရကကုန်သွယ်ခွန်တွေတိုးမြှင့်ဖို့ဆောင်ရွက်နေတဲ့ကိစ္စအပေါ်စီးပွားရေးပညာရှင်တော်တော်များများကစိုးရိမ်နေကြတာပါ။ဒါပေမဲ့ဒီအပေါ်အစိုးရတာဝန်ရှိသူတွေကလက်မခံဘဲအစိုးရရဲ့ကုန်သွယ်ရေးနဲ့အခွန်မူဝါဒတွေကစီးပွားရေးကိုတိုးတက်စေမှဖြစ်ပြီးတော့အကြီးအကျယ်လုံငွေပြမှုနဲ့ရင်ဆိုင်ရမှာမဟုတ်ဘူးလို့ပြောနေပါတယ်
။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိတိုင်းထိုမီတာ32 kHz 9335တိုင်းထိုမီတာ40 kHz 9689တိုင်းထိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာတိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့တိုင်းထိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ်။
EU American တန်ကမနေ့ကသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မနေ့ကကြောက်တဲ့မြန်မာနှစ်တကူအထိမ့်မှတ်ဖြစ်တဲ့နိုင်ငံတော်သမရကနိုင်ငံရေးအကျဉ်းသားတချို့ပါဝင်အကျဉ်းသား9,8541ယောက်ကိုလူငင်းချမ်းသာပွင့်ပေးလိုက်ပါတယ်။မြန်မာတက်ကြွ1380ပြည့်နှစ်တကူတဲ့နေ့မှာနိုင်ငံတော်သမရဦးဝင်းမြင့်ကအရင်နိုင်ငံရေးအကျဉ်းသားတွေနဲ့ပတ်သက်တဲ့စီကံချက်ကိုပယ်ချတဲ့အမိန့်တစ်ခုနိုင်ငံသားနဲ့နိုင်ငံခြားသားအကျဉ်းသားတွေလူငင်းခွင့်ပြုတဲ့အမိန့်နှစ်ခုစုစုပေါင်းအမိန့်3ခုကိုထုတ်ပြန်ကြေညာခဲ့ပါတယ်။နိုင်ငံရေးအကျဉ်းသားတွေကိုလူငင်းခွင့်ပေးရမှာတော့အရင်တုန်းကထောင်ကျွေးကြံဖြစ်နေတတ်မှတ်ခဲ့တဲ့စီကံချက်တွေကိုပယ်ချက်ပေးခဲ့တာပါ။ဒီလိုပယ်ဖြစ်လိုက်တဲ့အပေါ်နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအဖွဲ့ကနေကြိုဆိုခဲ့ပါတယ်။
ရိုဟင်ဂျာပြဿနာဖြစ်ရှင်းရေးကိုနိုင်ငံကအတိုင်းဝိုင်းအနေနဲ့ပို့ပြီးတော့ထောက်ပံ့ပူးပေါင်းဆောင်ရွက်ဖို့အတွက်ဗြိတိန်နိုင်ငံသားရေးဝန်ကြီး Boris Johnson နဲ့ကနေဒါနိုင်ငံသားရေးဝန်ကြီး Chrystia Freeland တို့ကတိုက်တွန်းလိုက်ကြပါတယ်။ဗြိတိန်နိုင်ငံလန်ဒန်မြို့မှာကျင်းပတဲ့ဒဏ္ဍာရနိုင်ငံကောင်းဆောင်များစီဝေးပွဲမှာရိုဟင်ဂျာပြဿနာကိုဗြိတိန်နဲ့ကနေဒါကဥဆောင်ပြီးတော့အလွတ်တဘောဆွေးနွေးခဲ့ကြတာမှာ Australia, New Zealand နဲ့ Bangladesh နိုင်ငံသားရေးဝန်ကြီးတွေလည်းပါဝင်ခဲ့ကြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာလိုအပ်နေတဲ့လူသားချင်းစာနာမှုဆိုင်ရာအရေးပေါ်အကူအညီတွေကိုဒဏ္ဍာရီနိုင်ငံတွေကညီညီညွတ်ညွတ်တုံ့ပြန်ဖို့အရေးကြီးတယ်လို့ဗြိတိန်နိုင်ငံသားရေးဝန်ကြီး Boris Johnson ကပြောကြားပါတယ်။ရိုဟင်ဂျာတွေရဲ့ဘေးကင်းလုံခြုံရေးအတွက်အလေးနဲ့ထားရဲဆိုတာကိုမြန်မာအာဏာပိုင်တွေဘက်ကပြသဖို့လိုအပ်ကြောင်းနဲ့ရက်စက်တဲ့ကျူးလွန်မှုတွေဖြစ်ခဲ့တယ်ဆိုတဲ့အပေါ်တိကျလွတ်လပ်ပြီးတော့အများလက်ခံနိုင်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်နိုင်ဖို့အရေးကြီးတယ်လို့လည်းဖူးတွဲထုတ်ပြန်တဲ့ကြေညာချက်ထဲမှာဝန်ကြီး Johnson ကပြောကြားထားပါတယ်။ကနေဒါနိုင်ငံသားရေးဝန်ကြီးကလည်းမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေမှာရှိနေတဲ့ရိုဟင်ဂျာတွေအတွက်အရေးပေါ်အကူအညီတွေလိုအပ်နေတယ်ဆိုတာကိုဒဏ္ဍာရီနိုင်ငံတွေကမိတ်ဆွေတွေနဲ့အတူနိုင်ငံတကာအတိုင်းအဝိုင်းကိုထပ်ပြီးတော့အသိပေးလိုကြောင်းပြောကြားပါတယ်။အကြမ်းဖက်မှုကျူးလွန်ခဲ့သူတွေကိုအရေးယူနိုင်ဖို့အတူစူးစမ်းဖို့လိုကြောင်းနဲ့မြန်မာနိုင်ငံမှာရေရှည်ခံတဲ့ငြိမ်းချမ်းရေးနဲ့ပြန်လည်တည်မြဲရေးအတွက်မတူကွဲပြားမှုတွေကိုလက်ခံနိုင်အောင်အားလုံးပါဝင်နိုင်အောင်တရားမျှတမှုနဲ့သာဓုညီမျှတွေကိုမြှင့်တင်ရေးအတွက်တက်တက်ကြွကြွပူးပေါင်းဆောင်ရွက်ဖို့လိုအပ်ကြောင်းကနေဒါနိုင်ငံသားရေးဝန်ကြီးဖရီလန်ကတိုက်တွန်းပါတယ်။လန်ဒန်မှာရောက်နေတဲ့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ခါစီနာကတော့ရိုဟင်ဂျာဒုက္ခသည်တွေကိုမြန်မာနိုင်ငံကပြန်လက်ခံအောင်လို့နိုင်ငံတကာအနေနဲ့ပို့ပြီးတော့ဖိအားပေးဖို့လိုတယ်လို့ပြောကြားခဲ့ပါတယ်။
အခုလိုရ ेंजर ဒုက္ခသည်တွေကိုပြန်လည်ခေါ်ယူဖို့အတွက်မြန်မာစစ်အုပ်ကိုနိုင်ငံတကာကဖိအားပေးဖို့လိုအပ်နေပြီလို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာကအင်ကာနီမှာပြောကြားခဲ့ပြီးတော့ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခေါ်လွန်ခဲ့တဲ့ရ ेंजर မီတာစုဝင်9ယောက်ကိုမြန်မာဘက်ကနေပြန်လည်လက်ခံနေရာချထားပေးခဲ့ကြောင်းမြန်မာအစိုးရရဲ့ကြေညာချက်ကိုပယ်ချလိုက်ပါတယ်။ မြန်မာအစိုးရဟာရိုဟင်ဂျာတွေပြန်ခေါ်ယူရဲလို့ပြောပေမဲ့ဒုက္ခတွေပြန်လဲခေါ်ယူအတွက်စတော့မစရသေးပါဘူးလို့လည်းပြောပါတယ်။မနစ်ကရခိုင်ပြည်နယ်မြောက်ပိုင်းအကြမ်းဖက်မှုတွေနောက်ပိုင်းရိုဟင်ဂျာ9သိန်းလောက်ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးခဲ့ကြတာပါ။ဘင်္ဂလားဒေ့ရှ်အစိုးရကရိုဟင်ဂျာမိသားစု 8,000 ကျော်အတွက်စည်ရင်းပြုစုထားပေမဲ့သူတို့ကိုပြန်ခေါ်ဖို့မြန်မာအစိုးရကညှင်းဆို့တယ်လို့ဝန်ကြီးချုပ်ဟာစင်နာကပြောကြားခဲ့ပါတယ်။
American ပြည်တော်စု New York မြို့လေဆိပ်ကနေပြီးတော့ Dallas မြို့ကိုပြတ်တန်းသွားတဲ့ Southwest လေကြောင်းလိုင်းကခီးတဲ့တဲ့လေစင်တစ်စီအင်ဂျင်ချုပ်ရင်းမှုကြောင့် Philadelphia မြို့မှာအရေးပေါ်ဆင်းသက်ခဲ့ရပါတယ်။ဒီအဖြစ်ပြက်ကြောင့်လေမော်ပါလာတဲ့အမျိုးသမီးခီးတဲ့တူတေဆုံးပြီးတော့တော်တော်များများတရားရခဲ့ပါတယ်ရှင
်။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့မတ်စုမြတ်မွန်းတို့ကြီးညာသွားခဲ့ကြတာဖြစ်ပါတယ်။အခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါတော့မယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာမွတ်စလင်တွေပေါ်ဆိုးရွားတဲ့လူခွင့်ရချိုးဖောက်မှုတွေရှိခဲ့တဲ့အတွက်တာဝန်ရှိတဲ့မြန်မာစစ်တပ်ထိပ်တန်းတာဝန်ရှိသူတွေကိုလာမဲ့သတင်းပတ်တွေအတင်း EU ဥရောပသမဂ္ဂကအရေးယူဒဏ်ခတ်ဖို့ရှိတယ်လို့ဗြိတိန်အစိုးရကပြောကြားလိုက်ပါတယ်။ရိုဟင်ဂျာအရေးဗြိတိန် Outlook.com ကော်မတီတစ်ခုမှဧပြီလ16ရက်နေ့ကဆွေးနွေးခဲ့ကြတာမှာမြန်မာစစ်တပ်ပေါ်အရေးယူဒဏ်ခတ်ဖို့ပြည်ထောင်စုအမတ်တချို့ကတိုက်တွန်းခဲ့ကြတာပါတာဝန်ရှိတဲ့တပ်မတော်အရာရှိတွေကိုအရေးယူနိုင်ဖို့ပြည်ထောင်အနေနဲ့ EU အဖွဲ့ဝင်နိုင်ငံတွေအားလုံးစသဘောတူညီချက်ရရှိထားတယ်လို့အာရှပစိဖိတ်ဒေသဆိုင်ရာဝန်ကြီးကအဲ့ဒီဆွေးနွေးပွဲမှာတုံ့ပြန်ပြောကြားခဲ့တာဖြစ်ပါတယ်အပြည့်စုံကိုမတ်စုမြတ်မုံကဆက်ပြီးတော့ပြောပြပါလိမ့်မယ်
ရိုဟင်ဂျာဒုက္ခသည်များအရေးနဲ့ပတ်သက်လို့ Britain အောက်လွှတ်တော်အသနာခံလွှာများဆိုင်ရာကော်မတီ Petitions Committee မှဒီနေ့လာနေကဆွေးနွေးခဲ့ကြပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေမြန်မာနိုင်ငံဘက်ကိုဘေးကင်းလုံခြုံစွာပြန်လည်နေထိုင်နိုင်ရေးကဆလို့အခုလိုဒုက္ခသည်9သိန်းလောက်တစ်ဖက်နိုင်ငံဘက်ထွက်ပြေးခဲ့ရမှုအတွေ့တာဝန်ရှိသူတွေကိုအရေးယူရေးကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်။ပြီးခဲ့တဲ့ဩဂတ်လနောက်ပိုင်းလုံခြုံရေးတပ်တွေရဲ့နည်းမြေရှင်းလင်းမှုတွေမှာအင်မတန်ဆိုးဝါးတဲ့လူခွင့်ရေးချိုးဖောက်မှုတွေရှိခဲ့တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရောက်နေတဲ့ရိုဟင်ဂျာတွေကဆွဆွဲထားကြပါတယ်။ဒါကြောင့်တိကျလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေကိုမြန်မာအစိုးရလက်ခံလာအောင်ဖိအားပေးဖို့ကော်မတီဥက္ကဋ္ဌလေဘာလွှတ်တော်အမတ် Helen Jones ကအခုလိုအကြံပြုပါတယ
် First of all I hope that the UK government will say clearly that it is right that the UN refers Burma to the International Criminal Court
ပထမဦးဆုံးအနေနဲ့မြန်မာနိုင်ငံကိစ္စနိုင်ငံတကာရာဇဝတ်ပြစ်မှုတရားရုံး ICC ကိုကုလသမဂ္ဂကျင်းပတာမှန်ကန်တယ်ဆိုတာကိုဗြိတိန်အစိုးရကပြည့်ပြတ်သားသားပြောဖို့မျှော်လင့်ပါတယ်ဒီလိုအဆိုပြုချက်ကိုတရုတ်နဲ့ရုရှားတို့ကပယ်ချလိမ့်မယ်လို့သတင်းကတကြမှာကိုလည်းကျွန်မသိပါတယ်။ဒါပေမဲ့ဗြိတိန်နိုင်ငံအနေနဲ့ကိုယ့်ရဲ့ယက်တီချက်ကိုအခုပြက်ပြက်တသားပြဖို့လိုပါတယ်။နောက်တစ်ချက်ကတော့မြန်မာနိုင်ငံပေါ် EU ကလည်းနှဲ့ရောင်းချတင်ပို့မှုကိုပိတ်ဆို့ထားပေမဲ့ဒီကမ္ဘာလုံးအတိုင်းအတာနဲ့မလုပ်သေးပါဘူး။ဒီကိစ္စကိုအရေးပေါ်လုပ်ဖို့လိုပါတယ်။တတိယအနေနဲ့ကတော့မြန်မာစစ်တပ်နဲ့အစိုးရတာဝန်ရှိသူတွေပေါ်ပိတ်ဆို့တံခါးမှုတွေလုပ်ပြီးအရေးယူရပါမယ်။ဝိကျေးပိုင်ဆိုင်မှုတွေကိုချစ်ပိတ်တာမျိုးလောက်နဲ့မရပါဘူးဗြိတိန်မှာသူတို့ရဲ့ပိုင်ဆိုင်မှုတွေများများဆဆမရှိတဲ့အတွက်ထိရောက်မှာမဟုတ်ပါဘူးမြန်မာစစ်တပ်ထိန်းချုပ်ထားတဲ့လုပ်ငန်းတွေနဲ့ဗြိတိန်လုပ်ငန်းတွေအတူတွဲအလုပ်မလုပ်နိုင်အောင်အသေအချာလုပ်ဖို့လိုပါတယ
်မြန်မာနိုင်ငံအပေါ်ပြစ်မှတ်ထားအရေးယူမယ်ဆိုရင်စစ်တပ်အပေါ်ပြစ်မှတ်ထားရမှာဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာကုံသွေးရဲ့အထူးတန်တမန်လည်းဖြစ်တဲ့ Conservative Leader အမတ် Paul Scully ကဆွေးနွေးပွဲမှာပြောကြားသွားပါတယ်ခုဖြစ်နေတဲ့ပြဿနာတွေရပ်သွားအောင်တမရော်ကာကွယ်ရေးဦးစီးချုပ်ကသာဆုံးဖြတ်အမိန့်ပေးမယ်ဆိုရင်နှက်ဖြံမှာချက်ချင်းရပ်သွားမှာဖြစ်တယ်လို့ဆိုပါတယ
် And so we need to target our sanctions really really carefully at them at military owned organizations and these sort of things but what I wouldn't want to see is an overall sanction regime waged against
ကျွန်တော်တို့အနေနဲ့စစ်တပ်နဲ့တပ်နဲ့ဆိုင်တဲ့အဖွဲ့တွေပေါ်ပြစ်မှတ်ထားအရေးယူဒဏ်ခတ်ဖို့ကတိတ်ကိုအရေးကြီးပါတယ်ဒါပေမဲ့မြန်မာနိုင်ငံပေါ်ခြုံပြီးအရေးယူပိတ်ဆို့တာကိုတော့ကျွန်တော်အကြံမပေးချင်ပါဘူးချုံပြီးတော့ရေးယူဒဏ်ခတ်မယ်ဆိုရင်တခြားပြည်သူတွေပြည်ပခရှိနေတဲ့ကချင်ပြည်နယ်ရှမ်းပြည်မြောက်ပိုင်းနဲ့တခြားတိုင်းရင်းသားဒေသတွေကိုပါထိခိုက်စေပါတယ်ဒီပြည်နယ်တွေမှာလက်တလောကပဲတက်မတော်ရဲ့လေကြောင်းတိုက်ခတ်မှုတွေခံထားရတာပါဆိုတော့ဒဏ်ခတ်မှုတွေကိုချုံပြီးတော့လုပ်ရင်တခြားပြည်သူတွေလည်းခံရပါလိမ့်မယ်ဒါပေမဲ့ရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေနဲ့ပတ်သက်လို့တော့နိုင်ငံတကာအတိုင်းအဝန်းကတစည်းတစ်လုံးနဲ့တုံ့ပြန်ရမှာဖြစ်ပါတယ်
ဗြိတိန်အောက်လွှတ်တော်မှတနင်္လာနေ့ကဆွေးနွေးပွဲအတွင်းမှာလွှတ်တော်အမတ်တွေရဲ့မေးခွန်းတွေကိုဗြိတိန်နိုင်ငံသားရေးဌာနအာရှပစိဖိတ်ဒေသဆိုင်ရာဝန်ကြီးမာခ်ဖီးလ်ကဖြေဆိုခဲ့ပါတယ်။မြန်မာနိုင်ငံအပေါ်အရေးယူဒဏ်ခတ်မှုတွေနဲ့ဆိုင်တဲ့မေးခွန်းကိုဖြေကြားရမှာတော့ပိတ်ဆို့ဒဏ်ခတ်မှုတွေလုပ်ရင်ဗန္ဒာရေးဆိုင်ရာဒဏ်ခတ်မှုတွေရဲ့တက်ရောက်မှုတွေကိုခံမှန်းရတွက်ချက်ရခက်ခဲတဲ့အတွက် ဗြိတိန်ကမြန်မာစီးပွားရေးနဲ့ဗန္ဒာရေးစနစ်အပေါ်ဒဏ်ခတ်ပိတ်ဆို့မှုတွေလုပ်တာအမပေးခဲ့ဘူးလို့ပြောပါတယ်။ဒါပေမဲ့တမတော်ထိတ်တန်းတာဝန်ရှိသူတွေအပေါ် EU အနေနဲ့အရေးယူဒဏ်ခတ်ဖို့ဗြိတိန်ကဆောင်ရွက်ခဲ့တာကိုခုလိုပြောပြပါတယ်
။ I think at the heart of all the sanctions thing, what we do want to avoid is inadvertently making the lives of ordinary Burmese people.
မြန်မာနိုင်ငံကတာမန်ပြည်သူတွေရဲ့ဘဝတွေကိုပို့ပြီးတော့ခက်ခဲသွားစေမယ့်အခြေအနေမျိုးကိုကျွန်တော်တို့ကရှောင်ရှားကြပါတယ်။ဒီလိုပြောလို့ပိတ်ဆို့တန်ခတ်မှုတွေမလုပ်ဘူးလို့ဆိုလိုတာမဟုတ်ပါဘူး။ပြီးခဲ့တဲ့ဩဂုတ်လနဲ့စက်တင်ဘာလတွေတုန်းကကျူးလွန်ခဲ့တဲ့ရက်ဆက်တဲ့လောရက်တွေမှာတရိုက်တာဝန်ရှိတဲ့စစ်တပ်ထိတ်တန်းတပ်မှုကြီးတွေရဲ့ဗန္ဒာရေးပိုင်ဆိုင်မှုတွေသွာလာလှုပ်ရှားမှုတွေကိုထိန်းချုပ်ကန့်တတ်နိုင်မဲ့ရည်ယူမှုတွေလုပ်ဖို့ဗြိတိန်ကတက်တက်ကြွကြွဆောင်ရွက်ခဲ့ပါတယ်။အဲဒီလိုတန်ခတ်ပိတ်ဆို့ဖို့ EU ဖွဲ့ဝင်နိုင်ငံအားလုံးစီကသဘောတူညီမှုတွေကိုရထားပြီးပါပြီ။ဒါမဲ့တရင်နှစ်ပတ်ဒါမှမဟုတ်ရင်ရှိလာတဲ့မှာအပြည့်အဝအကောင့်ထယ်ဖော်လိုက်မယ်လို့ကျွန်တော်ယုံကြည်ပါတယ်
။ရခိုင်ပြည်နယ်မြောက်ပိုင်းအရေးနဲ့ရိုဟင်ဂျာဒုက္ခသည်အရေးနဲ့ပတ်သက်လို့လည်းသူနဲ့အာရှနိုင်ငံတွေကတာဝန်ရှိသူတွေအများကြီးဆွေးနွေးတယ်လို့ပြောပါတယ်။ဒီလကုန်ပိုင်းကုလသမဂ္ဂလုံခြုံရေးကောင်စီဝင်အနေနဲ့ဗြိတိန်ကမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကိုသွားပြီးတော့လေ့လာတဲ့အခါပြဿနာဖြေရှင်းနိုင်မယ့်အဖြေတွေကိုရလိမ့်မယ်လို့မျှော်လင့်ကြောင်းလည်းဗြိတိန်အောက်လွှတ်တော်ဆွေးနွေးပွဲမှာအာရှပစိဖိတ်ဒေသဆိုင်ရာဝန်ကြီးမတ်ဖီးလ်ကပြောကြားသွားပါတယ်ရှင်
။မဆုမြတ်မွန်ပြောပြသွားတာပါ။မြန်မာနိုင်ငံကိုမကြခင်ကတွားရောက်ခဲ့တဲ့လူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းရေးမှူးချုပ်အဆူလာမြူလာဟာမြန်မာနိုင်ငံမှာလူသားချင်းစာနာမှုအကူအညီပေးနိုင်ရေးအခြေအနေတွေကမနေ့ကစပြီးတော့တည်တည်တတ်တာဆိုးဝါးလာနေတယ်လို့ပြောပါရတယ်။ဒီခီးစဉ်တွင်မှာအတမင်ကန်ပုဂ္ဂိုလ်ဒေါအောင်ဆန်းစုတီနဲ့ရောစစ်ကောင်းဆောင်တွေထဲမှာတွေ့ဆုံမှုဟာအပြုသဘောဆောင်တဲ့အကြောင်းနဲ့ကုလသမဂ္ဂအကူအညီပေးရေးဖွဲ့တွေအဟန့်တမရှိအကူအညီပေးနိုင်ရေးအတွက်ခွင့်ပြုလာလိမ့်မယ်လို့လည်းမျှော်လင့်ထားကြောင်းပြောပါရတယ်။အပြည့်စုံကိုဒေါခင်မျိုးသက်ကပြောပြပေးပါလိမ့်မယ်။
ရခိုင်ပြည်နယ်အပါအဝင်မြန်မာနိုင်ငံတဲကပဋိပက္ခတွေကိုကိုယ်တိုင်လေ့လာပြီးဝန်ကူဖြည့်ရှင်းပေးဖို့အတွက်ဧပြီလဆန်းမှာမြန်မာနိုင်ငံကိုတွားရောက်ခဲ့တဲ့လူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းမှုချုပ်လည်းဖြစ်အိုချာခေါ်ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှူးရုံးရဲ့အရေးပေါ်ကယ်ဆယ်ကူညီဆိုင်ရာဒုတိယအကြီးအကဲလည်းဖြစ်တဲ့အာဆူလာမြူလာဟာဧပြီလ18ရက်နေ့မှာနယူးယောက်ကုလသမဂ္ဂရုံးချုပ်မှာသူခီးစဉ်နဲ့ပတ်သက်ပြီးတရင်းဆန်ရှင်းလင်းပွဲလုပ်ခဲ့တာဖြစ်ပြီးမြန်မာနိုင်ငံတွင်လူသားချင်းစာနာမှုအကူအညီပေးရေးအခြေအနေဟာအတော့ကိုဆိုးဝါးနေတယ်လို့ပြောပါတယ
် Humanitarian access in Myanmar has significantly worsened in the past year not only in Rakhine but also in Kachin and Chan states
when လူသားချင်းစာနာမှုအကူအညီပေးနိုင်ရေးအခြေအနေဟာပြီးခဲ့တဲ့နှစ်ကစလို့တည်တည်သာဆိုးဝါးလာတာတွေ့ရပါတယ်ဒီခိုင်ပြည်နယ်မှာဒီမကပဲကချင်းနဲ့ရှမ်းပြည်နယ်တွေမှာလည်းသိပ်ဆိုးပါလေလူသားချင်းစာနာမှုအကူအညီပေးကိုဖျက်တောက်လိုက်မယ်ဆိုရင်လူတွေရဲ့နေထိုင်မှုတွေကိုပါထိခိုက်စေတာဖြစ်ပါလေကျမရခိုင်ပြည်နယ်ကိုရောကချင်းပြည်နယ်တဲကဒုက္ခတွေစခန်းတချို့ကိုပါသွားနိုင်ခဲ့ပါလေဒါပေမဲ့အဲ့ဒီဒေသတွေမှာအကြမ်းဖက်မှုနဲ့ကန့်တတ်ချုပ်ချယ်မှုတွေရဲ့ဒဏ်ကိုခံနေကြရသူတွေအတွက်သူတို့အရေးကြီးလိုအပ်နေတဲ့အကူအညီတွေမပေးနိုင်တာကအဓိကအချက်ပါပဲ
။ရခိုင်ပြည်နယ်မှာမောင်တော်နဲ့ဒုက္ခသည်စခန်းတချို့ကိုတွားရောက်ခဲ့တယ်လို့ရခိုင်ပြည်နယ်အစိုးရအဖွဲ့နဲ့ပါတွေ့ဆုံခဲ့ပြီးမွတ်စလင်ဒေသခံတွေအတွက်တွားလာခွင့်ကန့်သက်ထားတာတွေရုပ်သိမ်းဖို့နဲ့လူသားချင်းစာနာမှုအကူအညီတွေလွတ်လွတ်လပ်လပ်ပေးခွင့်ပြုဖို့အတွက်မြစ်တာရပ်ခံခဲ့တယ်လို့ပြောပါတယ်။မြန်မာနိုင်ငံမြောက်ပိုင်းကိုပါတွားရောက်ခဲ့တဲ့ကုလလက်ထောက်အတွင်းမှုချုပ်ဟာကချင်ပြည်နယ်မှာ INGO တွေ NGO တွေအပြင်IDP ပြည်တွင်းအိုးအိမ်ရွှေ့ပြောင်းနေရသူတွေနဲ့ပါတွေ့ဆုံခဲ့တာဖြစ်ပြီး IDP စခန်းတွေမှာနေထိုင်တဲ့အမျိုးသမီးတွေဟာလိင်ကွဲပြားမှုပေါ်အခြေခံတဲ့အကြမ်းဖက်မှုတွေကိုခံနေရကြောင်းနဲ့လုံခြုံစိတ်ချရတဲ့ဝန်ကျင်နဲ့အကာအကွယ်တွေလိုအပ်နေကြောင်း Miss Mueller ကပြောပါတယ်။နေပြည်တော်မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်နဲ့တွေ့ဆုံစဉ်မှာတော့ကုလအဖွဲ့တွေလူသားချင်းစာနာမှုအကူအညီတွေလွတ်လွတ်လပ်လပ်ပေးနိုင်ရေးအတွက်မြစ်တာရပ်ခံခဲ့တယ်လို့လည်းကုလလက်ထောက်အတွင်းမှုချုပ် Miss Mueller ကပြောပါတယ်။
In my discussion with the state councillor Aung San Suu Kyi we discussed the importance of ending the conflict of strengthening peace and reconciliation efforts
ဒီမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်နဲ့ဒီမှာဆွေးနွေးကြရမှာပြည်ပခအဆုံးတရရဲ့အရေးပါမှုအပြင်ညီညာရေးနဲ့အမျိုးသားပြန်လည်တည်မြဲရေးကျူပန်းအထောက်အမှုတွေကိုအပြည့်ပေးဖို့ဆွေးနွေးခဲ့ပါတယ်ကုလသမဂ္ဂကမြန်မာနိုင်ငံမှာညီညာရေးတည်ငြိမ်ရေးဖွံ့ဖြိုးရေးကိုဆက်လက်ထောက်ခံအားပေးသွားဖို့တန်တိဋ္ဌာန်ခိုင်မာမှုကိုလည်းကျမထပ်ပြောခဲ့ပါတယ်။ဒါအပြင်ဒုက္ခသည်တွေထံလူသားချင်းစာနာမှုအကူအညီတွေအရောက်ပေးဖို့နှိုင်းရည်လူသားချင်းစာနာမှုအကူအညီပေးနေတဲ့အဖွဲ့တွေရင်ဆိုင်နေရတဲ့အခက်အခဲတွေကိုလည်းဆွေးနွေးခဲ့ပါတယ်။ဒေါအောင်ဆန်းစုကြည်ကဦးစားပေးမဲ့အချက်ကတော့ Lu Puesija, Piane Timia, Pidwin Ninja, Yashibu, Lude, Lusubari, Da Pinya Kambineha, Mima Pima, Senior Zon Pine Kuma, Babine Twejani, a Kambine Pompio to the Yegu, Lusam Bule, Tuga, Pyogevari, Chamagaro, Ludajin Sanamu, Tauku Pudu in a ne. Han Damshi, Doka, Dedwego, Akuni, Pinaibu, Tatele, Timpia, Kevari, Don Sansu Gigaro, Yakin Pine, Pompio Yeguda, Uza, Beda, Driabari.
Nangano Taming and Pogo, Pien, Gawe, Winji, Bawen, Piranzu, Winji, Rene, Trisson Yamaro, Abu the Bossau, Swinu, Nangere, Lule, Miss Mulaga, Piobari.
My sense was it was a very constructive meeting with the State Councillor and also the Minister of Defense, so that he.
ဒီမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကြီးစာဝေးဝင်ကြီးနဲ့ဆရာစစ်ဖေးရာကြီးကြီးဒီမှာသူ့စုသူမြာမှာတိတ်ကိုပြည်သောဆောင်ခဲ့တယ်လို့ဒီမှာထင်ပါတယ်ခုလက်တမကကိုယ်စားလက်ဦးအနေနဲ့လူသားချင်းစာနာမှုဆိုင်ရာကိစ္စရပ်တွေရခိုင်ပြည်နယ်ကိုတွားရောက်ခွင့်ရရှိရေးအကြံဖက်မှုတွေအဆုံးသတ်ရေးရခိုင်ပြည်နယ်မှာဖြစ်ထွန်းတိုးတက်မှုတွေပေါ်ဆောင်နိုင်ရေးအကြောင်းတို့ကိုဒ ရခိုင်ပြည်နယ်မှာလူသားချင်းစာနာမှုအဖွဲ့တွေကကြုံတွေ့နေရတဲ့အခက်အခဲတွေအကြောင်းဆွေးနွေးခဲ့တယ်လို့ကျွန်မသိခဲ့ရပါတယ်။ဒါတွေကိုအပြုသဘောဆောင်ရည်လက္ခဏာရပ်တွေလို့ယူဆပြီးကျွန်မတို့ဘက်ကရှေ့ဆက်ပြီးတော့ကြိုးပမ်းသွားမှာလည်းဖြစ်ပါတယ်
။မြန်မာနိုင်ငံကိုတောရောက်ခဲ့တဲ့ခီးစင်တွင်တွားလာရင်းနဲ့ပတ်သက်ပြီးအကန့်အသတ်ခံရမှုရှိမရှိသတင်းစာရှင်းလင်းပွဲမှာသတင်းတောက်တွေကမေးမြန်းရမှာတော့မရှိကြောင်းဖြေကြားခဲ့ပါတယ
်။ဒေါက်ကင်မြူတက်ပြောပြသွားတာဖြစ်ပါတယ်။မြန်မာနိုင်ငံကတိုင်းရင်းသားကလေးငယ်တွေကိုအခမဲ့ပညာတင်ကြားပေးခဲ့တဲ့တရုတ်နိုင်ငံသားခရီးရန်တင်အုပ်ဆရာဂျွန်ဆန်ကင်းချောင်ကိုတရုတ်ဆိုရကဖမ်းဆီးထားပြီးတော့ဒေါင်းနန်9နှစ်ချမှတ်ထားပါတယ်။လူတွေစုဆောင်းပြီးတော့နေဆက်ကိုတရားမဝင်ဖျက်ကျော်မှုနဲ့သူ့ကိုဖမ်းဆီးခဲ့တယ်လို့ဆိုပါတယ်။ဆရာဂျွန်ရဲ့သူ့ရဲ့မိသားစုတွေကတော့အဖမ်းခံရပြီးကလေးကအဆက်အသွယ်မရဘဲဖြစ်နေပြီးသူ့ပေါ်ပြစ်ဒဏ်ရှော့ပေါက်ပေးစဉ်နေကြပါတယ်။ဒီအကြောင်းကိုကိုကျော်အောင်လေးကဆက်ပြီးတော့ပြောပြပါလိမ့်မယ်ခင်ဗျ။
တရုတ်လူမျိုးခရီးရန်တင်းဥစီယာဂျွန်ဆန်ကင်းချောင်ဟာမြန်မာနိုင်ငံကတိုင်းရင်းသားကလေးငယ်တွေအတွက်အခမဲ့ပညာရေးသင်ကြားပို့ချနေသူတူပါပြီးခဲ့တဲ့နှစ်2019ခုနှစ်မတ်လ5ရက်တုန်းကတော့မြန်မာပြည်ထဲကနေပြီးတော့ပြန်လာတဲ့ဆရာဂျွန်နဲ့တခြားဆရာတူကိုတရုတ်လူမျိုးရေးတပ်ဖွဲ့တွေကယူနန်ပြည်နယ်ထဲမှာဖမ်းဆီးခဲ့ပါတယ်မြစ်ကိုဖျက်ကူးပြီးတော့ပြန်လာတဲ့ချိန်မှာသူ့ကိုစောင့်ဖမ်းခဲ့တာပါအဲ့ဒီချိန်မှာပဲဆရာဂျွန်ကသူ့ရဲ့တယ်လီဖုန်းကိုရေထဲကိုပစ်ချခဲ့ပါတယ်အကြောင်းကတော့အဲ့ဒီတယ်လီဖုန်းထဲမှာမြမပီကတိုင်းရင်းသားကလေးငယ်တွေကိုပညာသင်ပေးဖို့သူစီယုံစုဆောင်ထားတဲ့တရုတ်ဆရာ90ကျော်ရဲ့ကိုယ်ရေးချက်လက်တွေပါဝင်နေလို့ပဲဖြစ်ပါတယ်။ပြီးခဲ့တဲ့လတုန်းကတော့လူတွေကိုစုဆောင်ပြီးတော့တရားမဝင်နေဆက်ဖျက်ကျော်မှုနဲ့တရုတ်ဆိုးရွားကဆရာဂျွန်ကိုထောင်ဒဏ်9နှစ်ချမှတ်လိုက်ပါတယ်။ဒီပြစ်မှုကများသောအားဖြင့်လူကုန်ကူးမှုနဲ့ဖမ်းဆီးတတ်တဲ့အမှုပါ။အသက်58နှစ်ရှိပြီဖြစ်တဲ့ဆရာဂျွန်ဟာအမေရိကန်မျိုးသမီးတူနဲ့လက်ထပ်ထားသူဖြစ်ပေမဲ့အမေရိကန်နိုင်ငံသားကိုမခံယူဘဲတရုတ်နိုင်ငံသားအဖြစ်နဲ့အမေရိကန်မှာအမြဲတမ်းနေထိုင်ခွင့် Green Card ကိုကန်ဆောင်ထားသူဖြစ်ပါတယ်။သူမှာသားနှစ်ဦးရှိပြီးတော့အသက်26နှစ်အရွယ်အာမော့စ်ချောင်းကအမေရိကန်ပြည်ထောင်စုမီချီဂန်တက်ကတိုမှာပညာသင်ကြားနေတာပါ။သူ့ရဲ့ဖခင်ဟာလူသားချင်းစာနာမှုဆိုင်ရာစေတနာဝန်ထမ်းဆောင်ရွက်ပေးနေသူတူလည်းဖြစ်ပြီးတော့ဖမ်းခံရပြီးကလေးကသူတို့မိသားစုနဲ့လုံးဝအဆက်အသွယ်မရခဲ့ဘူးလို့ဆိုပါတယ်။
My dad's work has always been in the southern Chinese region, not just because he is from
Southern China. ကျွန်တော်ကတရုတ်နိုင်ငံတောင်ပိုင်းဟူနန်နယ်သားတူဖြစ်ပြီးတောင်ပိုင်းနဲ့နာမကမြန်မာပြည်နဲ့ကပ်ရဲ့ယူနန်ပြည်နယ်ထဲမှာပါဆယ်စုနှစ်တည်းနဲ့ကြီးပြီးတော့သူ့ရဲ့အပေါင်းပါတွေနဲ့တမားကျန်းစာတင်ကြားပို့ချမှုတွေတည်းမကပဲလူသားချင်းစာနာမှုဆိုင်ရာစီရင်နာဝန်ထမ်းလုပ်ငန်းတွေပါလုပ်ဆောင်နေတဲ့သူပါဒီလုပ်ငန်းတွေကိုတရုတ်နိုင်ငံထဲမှာဒါမကမြန်မာလာအိုနဲ့ငရင်းနှုတ်ပြီးတဲ့နောက်ပိုင်းနီပေါ်နိုင်ငံတွေကိုပါတွားရောက်ပြီးတော့လုပ်ဆောင်နေခဲ့တာပ
ါမြန်မာပြည်ထဲမှာဆရာဂျွန်လုပ်ဆောင်ခဲ့တဲ့လုပ်ငန်းတွေအကြောင်းကိုလည်းတားပြစ်သူအာမော့စ်ချောင်းကရှင်းပြပါတယ
် What he was doing in Myanmar was school building.
မြန်မာပြည်ထဲမှာကျွန်တော်ဖေလုပ်တာတွေကတော့စာတင်ကျောင်းတွေဆောက်တဲ့လုပ်ငန်းပါ။ကျောင်းတွေဆောက်ပြီးလို့လုပ်ငန်းလေပတ်လို့ရပြီဆိုရင်မြန်မာအစိုးရရှိကိုအပ်ပါတယ်။မြန်မာအစိုးရနဲ့ကျွန်တော်ဖေတို့လုပ်ငန်းနဲ့ဆက်ဆံရေးကတော်တော်ကောင်းပါလေ။မြန်မာပညာရေးဝန်ကြီးဌာနရဲ့ခွင့်ပြုချက်နဲ့ကျောင်းဆောက်လုပ်ရေးတွေကိုလုပ်တာပါ
။ဆရာကျွန်တော်အဖွဲ့ထူထောင်ခဲ့တဲ့စာတင်ကျောင်းတွေကမြန်မာနိုင်ငံဝပြည်နယ်တစ်ခုထဲမှာနေမယ်တရာစင်ကျော်ရှိပါတယ်။တရုတ်ပြည်လယ်ပိုင်းနဲ့တောင်ပိုင်းမှာလည်းကျောင်းဤကျောင်းစာတမားကျန်းစာတင်တဲ့ကျောင်းတွေကိုဆရာဂျွန်ကတရာစင်ကျော်ထူထောင်ထားတာပါအဲ့ဒီကျောင်းတွေမှာတက်ခဲ့တဲ့တချို့ကျောင်းသားတွေဟာမြန်မာပြည်ထဲကဆရာဂျွန်ရဲ့ကျောင်းတွေမှာဆရာဖြစ်တဲ့သူတွေလည်းဖြစ်နေပါပြီမကြာခင်နှစ်တွေအတွင်းကတော့တရုတ်နိုင်ငံထဲမှာထူထောင်ခဲ့တဲ့ဆရာဂျွန်ရဲ့ကျောင်းတွေတော်တော်များများဟာအာဏာပိုင်တွေရဲ့ဝင်ရောက်စီးနှင်းမှုတွေနဲ့ပိတ်ပင်မှုတွေကြုံခဲ့ရတယ်လို့ဆရာဂျွန်ကိုအားဖိတ်ထောက်ခံသူတွေကပြောကြပါတယ်ကွန်မြူနတီဝါဒကြီးဆိုတဲ့တရုတ်နိုင်ငံမှာ protesting ခရီးရန်ဘာသာဝင်တွေကအခုဆိုရင်38တန်းကျော်ရှိတယ်လို့တရားဝင်ခန့်မှန်းချက်တွေထုတ်ထားပါတယ်။ကျွမ်းကျင်သူတွေရဲ့ခန့်မှန်းချက်တွေအရတော့လာမယ့်ဆယ်စုနှစ်အနည်းငယ်အတွင်းမှာပဲတရုတ်နိုင်ငံဟာကမ္ဘာမှာခရီးရန်ဘာသာဝင်အများဆုံးရှိလာမယ့်နိုင်ငံလို့ဆိုကြပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလတုန်းကပဲအသစ်ထုတ်ပြန်ခဲ့တဲ့တရုတ်အစိုးရရဲ့ဘာသာရေးဆိုင်ရာစီမင်းသစ်တွေအရတရုတ်အစိုးရရဲ့ခွင့်ပြုချက်မပါဘဲနိုင်ငံသားကိုဘာသာရေးလုပ်ငန်းတွေနဲ့တွားတဲ့သူဆိုရင်ဒဏ်ငွေအဖြစ်တရုတ်ယွမ်ငွေ2သိန်းအမေရိကန်ဒေါ်လာနဲ့ဆိုလို့ရှိရင်ဒေါ်လာ32,000နီးပါးပေးရမယ်လို့ဆိုပါတယ်။အဲ့ဒါကြောင့်လည်းတရုတ်နိုင်ငံအတွင်းမှာရှိနေတဲ့ခရီးရန်ဘုရားကျောင်းတွေရဲ့ခေါင်းဆောင်တွေအတွက်နိုင်ငံသားထွက်ဖို့အခက်ကြုံနေရပါတယ်။အခုခရီးရန်တင်းဦးဆရာဂျွန်ဆန်ကင်းချောက်ဖမ်းခံရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကလည်းအလွန်ဆိုးရင်ပူပန်နေပြီးတော့လူသားချင်းစာနာမှုဆိုင်ရာရွှေတော်ကနေကြည့်ပြီးသူ့ကိုပြန်လွှတ်ပေးဖို့တရုတ်ဆိုးရကိုတိုက်တွန်းထားတယ်လို့ဆိုပါတယ်။ဆရာဂျွန်ကလည်းသူလွတ်မြောက်လာမယ်ဆိုလို့ရှိရင်လုပ်ငန်းတွေကလည်းအနားယူပြီးအမေရိကန်မှာရှိတဲ့သူ့ရဲ့မိသားစုနဲ့အတူပြန်ပြီးတော့နေထိုင်ဖို့ရွယ်ချက်ရှိတယ်လို့လည်းအမေရိကန်နိုင်ငံသားဝန်ကြီးဌာနရဲ့ပြောရေးဆိုခွင့်ရှိသူတူက AP သတင်းဌာနကိုပြောပါတယ
်။ကိုကျော်အောင်လည်းပါခင်ဗျာ။အခုတော့စကိုင်းတိုင်းရတကြံရံမွေးသတင်းဆက်ပါမယ်။စကိုင်းတိုင်းဟုံးမလင်းမြို့နယ်ကတကြံမန်းနတ်တစ်ခုမှခိုက်ရန်ဖြစ်ပွားခဲ့ရမှာလူညုံရေးရဲတပ်ဖွဲ့ဝင်တွေရဲ့လက်ချက်နဲ့လူငယ်နှစ်ဦးမနေ့ကတေဆုံးသွားတဲ့အကြောင်းမျက်မြင်တွေ့ခဲ့တဲ့ဒေသခံတွေကပြောပါတယ်။ရွှေပြည်မြို့တစ်တကြံမန်းတပ်မှာလူတွေဆုံးတဲ့ဒီဖြစ်ခဲ့တဲ့ကိစ္စနဲ့ပတ်သက်လို့စုံစမ်းစစ်ဆေးနေတယ်လို့လည်းမြို့နယ်ရဲတပ်ဖွဲ့ကပြောပါတယ်။အဖြစ်အပျက်ကိုဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်မတ်အေးမာကသတင်းပေးပို့ထားပါတယ်
။စကိုင်းတိုင်းဟ ோம் လင်းမြို့နယ်ရွှေပြည်မြို့တစ်တကြံမန်းတပ်မှာနှစ်ဆန်းတရနေ့ကစုပေးပွဲကျင်းပနေစဉ်လူညုံရေးယူထားတဲ့ရွှေပြည်မြို့တစ်ကျေးရွာရဲနဲ့ရွှေမော်ကနေတကြံပြန်လာတဲ့လူငယ်နှစ်ဦးစဲဆိုစကားများရာကနေပြဿနာဆက်ဖြစ်ခဲ့တာဖြစ်ကြောင်းဒေသခံတွေကပြောကြပါတယ်။ဒီနောက်မှာတော့အသက်20ကျော်အရွယ်လူငယ်နှစ်ဦးကိုလုံညုံရဲ့ရဲတပ်ဖွဲ့ဝင်တွေလိုက်လံပစ်ခတ်ရာကနေတေဆုံးခဲ့တာဖြစ်တယ်လို့လည်းကိုယ်တိုင်တွေ့ခဲ့တဲ့ဒေသခံတယောက်ကအခုလိုပြောပါတယ်
။ကျွန်တော်တမ်းမြင်လုံကတို့စားဖြစ်တုန်းကတယောက်တည်သွားရရာကွေးချင်းပြီးရတယောက်ကမတည်ဘူးပါဘူးရ။အခုကတော့နှစ်ယောက်ကလုံးကွေးချင်းပြီးသွားပြီရ။အခုရွှေကြီးစိတ်ကန်းနှမရတယ်မှာ3မိနစ်ပြော3မိနစ်တည်လာမှမဆက်လီရောပါတခါလဲကရနေထားပါဗျာဒီမှာ။ကျွန်တော်တို့အချိန်မီမီလာလို့ပါဗျာဒီမှာ။အခုဖေမီကလည်းလဲကျွန်တော်အချိန်မီခေါ်နိုင်လို့ပါဗျာတော်ရှင်ကြီးခေါ်လိုက်လို့ပါဗျာဒါမှမဟုတ်ရှင်ပြည်ကြီးကလည်းမြင်လိုက်ရမှာမဟုတ်ဘူးဗျာရဲကရဲတွေကတော့သူတို့စကားမှန်ကြီးကဒီမှာရွာသားတွေလူတွေကတော့တရားကျော်နေရမိမိလောက်ရှိမှာဗျာ
ရှေပီးမြို့တစ်ကတစ်ပါလွာထုတ်လုပ်တဲ့ကုမ္ပဏီရှိမှာပြစ်ခတ်မှုဖြစ်ပွားခဲ့တာလို့လည်းကိုယ်တိုင်တွေ့ခဲ့တဲ့နောက်ထပ်ဒေသခံတူကပြောပါတယ
်ဘူးဖြစ်ခဲ့တာကကျွန်တော်တို့အဲရှေပီးမြို့တစ်ပါသူကစကြံမန်းတက်ပါလေ
ဟုတ်ကဲ့
ဒီနေ့23ရက်နေ့ရဲ့စကြံမန်းတက်ကရှိသေးရဟုတ်ဒီချိန်မှာကလေးတွေကမော်ဝါရှင်မော်နဲ့တန်းလာတာညီကိုမြောက်ညီကိုမြောက်ဆက်လာချိန်မှာမန်တက်မှာတော့သူမူရင်းနဲ့တော့လူငယ်တဘာကမူရင်းနဲ့နည်းနည်းဆဲဆုံးပြီးတော့ဆံသူဖြစ်သွားတယ်မှာပေါ့အ
ဲ့ချ
ိန်မှာဆဲလို့ဆိုတော့နောက်ကနေလိုက်ပြီးရောတဲ့မတနေ့နဲ့လိုက်ချစ်တာတဲ့ကုမ္ပဏီပါတော့ချိန်မှာရောက်မှဟိုတနေ့ဝေးခင်းပြပွားနေရပေါ့အဲ့မှာဖြစ်သွားတာအဲ့ချိန်မှာဖြစ်သွားတော့တစ်ခါတည်းပွင့်ရင်းမသိကြတေဆုံးတာချိန်မှာဒီသူ့ရဲ့စိတ်ဆင်ရတော့ဒီမှုကိုချက်ချင်းဟိုမသိသေးခင်ကတိုင်းမကျွန်တော်ကဒီမှာရုံရုံဖြစ်သွားတယ်အကုန်သိပါ
တိကျမှုဖြစ်ပွားခဲ့တာနဲ့ပတ်သက်လို့ဟ ோம் လင်းမြို့နယ်ရဲတပ်ဖွဲ့မှူးရုံးကိုဆက်သွယ်တဲ့အခါမှာတော့အခုလိုဖြေကြားပါဗျာဟုတ
်ပါကျေးစပီအေးကျေးရွာပါလေအာဟို
ဟ
ိုဖြစ်ခတ်မှုဖြစ်တယ်ကြားလို့ပါကျေ
းဘယ်ကနေမသိဘူးလား
အော်ဒီမှာ VOA သတင်းဌာနကပ
ါဟုတ်ကဲ့အဲအဲ့ဒီနေရာဖြစ်စဉ်နေရာကိုမြို့နယ်ရဲတပ်ဖွဲ့မှူးတွားနေပါရဲ့ခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့
ဟုတ်ကဲ့အဲ့အကြောင်းမို့ပါဗျာ
ဟုတ်ကဲ့ဟုတ်ကဲ့တေဆုံးသွားတာဟုတ်လားကျေး
ဟုတ်တယ်ဗျဟုတ်တယ်ဗ
ျလူတေဆုံးမှုအထိဖြစ်ပွားခဲ့တဲ့ပြစ်ခတ်မှုနဲ့ပတ်သက်လို့အသေးစိတ်မပြောနိုင်သေးကြောင်းကိုလည်းဟ ோம் လင်းမြို့နယ်ရဲတပ်ဖွဲ့မှူးရုံးကပြောပါတယ်ဒီကနေ့ညနေပိုင်းအထိကတော့အနာပိုင်းတွေကအခင်းဖြစ်ရာကနေအလောင်းကိုတည်ယူသွားပြီးရဲဆက်လီနဲ့ရေချောင်းကနေဆက်လက်တည်ယူဖို့စီစဉ်ခဲ့ပေမဲ့မိသားစုဝင်တွေဒေသခံတွေရောက်လာတဲ့အတွက်လက်တလောကမ်းလမ်းမှာပဲထားရှိကြောင်းမျက်မြင်တွေ့သူဒေသခံများကပြောပြပါတယ်ရှင်
View American တန်ရဲ့ဗိုလ်ထူးနေမင်းပိုင်းအစီအစဉ်တွေကိုဆက်လက်ပြီးတော့နားဆင်နေကြရတာဖြစ်ပါတယ်။မကြခင်မှာထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ဝဲအစီအစဉ်မှာတော့ဓာတ်ရိုက်လေးလိုင်းဆွေးနွေးချက်ကိုတင်ဆက်ပေးမှာပါ။ဆောင်းမြောနားဆင်နေပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီစီစဉ်ကိုမနက်8:00ကနေ9:00အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6:00ခွဲကနေ9:00အထိအစီအစဉ်ကိုတော့တိုင်းဒို7 16နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။ VOA American တန်မြန်မာဘက်က2018ခုနှစ်ဧပြီလ18ရက်ဗုဒ္ဓဟူးနေ့မနေ့ဖက်အစီအစဉ်တွေဆက်လက်ထုတ်လွှင့်နေပါတယ်။ဒီအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ24 50 51တို့အပြင်လိုင်းလက်မီတာ190 kHz 1509ကပါတူးချက်ထုတ်လွှင့်ပေးနေတယ်လို့ VOA ရဲ့ Facebook စာမျက်နှာနဲ့ VOA မြန်မာပိုင်းအစီအစဉ်ရဲ့ website မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်။အခုဒုတိယပိုင်းမှာဆိုရင်တော့
ကျွန်တော်တို့အရင်အပြည့်အစုံကထားခဲ့တဲ့ဂရုကြီးရဲ့အတိုင်းအရသာအစိုးရတက်လာတဲ့အချိန်ဆိုတော့ဥပဒေရှင်ဆိုတာစတက်လာတဲ့အချိန်မှာနိုင်ငံရေးဆွေးနွေးမယ်ဆိုရင်
ဒါရဲ့ဒီလိုင်းဆွေးနွေးခန်းကိုပြန်လည်ထုတ်လွှင့်တဲ့အခါမှာအပြည့်စုံနားဆင်ရပါမယ်။အဲ့ဒါအပြင်နိုင်ငံတကာသတင်းမီဒီယာတွေမှာဖော်ပြထားတဲ့မြန်မာနိုင်ငံအကြောင်းတွေကစိတ်ဝင်စားစရာအကြောင်းအရာတွေကိုကောက်နှုတ်တင်ပြပေးတဲ့အစီအစဉ်နာနခင်အင်္ဂလိပ်စာသင်ခန်းစာပူးခြားချက်စတာတွေကိုထုတ်လွှင့်ပေးမှာပါအခုရင်ဆုံးတော့ကမ္ဘာမီဒီယာတွေကစိတ်ဝင်စားစရာမြန်မာနိုင်ငံအကြောင်းတွေကိုကောက်နှုတ်ပြီးတော့ဥကြော်စံတန်းနဲ့သူတင်ပြပေးပါမယ
်စစ်ဆွေးကြွားကြက်ကိုအစ်ရန်အားရှဘယ်လိုကောက်ွက်နိုင်မလဲဆိုတဲ့ကောင်းစဉ်နဲ့ PA ဟမ်ဇာရီးသားရဲ့ဆောင်မကို New Street Times မှာဖတ်ရပါတယ်စီးရီးယားပြည်ပခါပြီးရင်စစ်ဆွေးကြွားလှုပ်ရှားမှုအမြင့်တော်လာနိုင်တဲ့နေရာစ်ကတော့အစ်ရန်အားရှပဲလို့အခက်ခဲသမားတချို့ကဆိုကြပါတယ်လောလောဆယ်မှာဖိလစ်ပိုင်နဲ့မြန်မာနိုင်ငံတို့မှာဖြစ်နေတဲ့အခြေအနေတွေကြောင့်ဒီလိုခံမှန်းကြတာဖြစ်ပါတယ်ဆိုရင်အစ်တောင်အရှာဟာတကယ်ပဲစစ်တကြွအန္တရာယ်ကြောက်နိုင်ပါသလားအဖြေကတော့ no ပါပထမတစ်ချက်ကစစ်တောင်အရှာမှာစူပူတောင်းကျမ်းမှုနဲ့ခွဲထွက်ရေးလှုပ်ရှားမှုတွေဟာကြာဆုံးသွားခဲ့ပါပြီဖိလစ်ပိုင်ထိုင်းတောင်ပိုင်းနဲ့မြန်မာနိုင်ငံတို့မှာနိုင်ငံရေးအရာထပ်ကြွမှုတွေဟာလူမျိုးစုအခွင့်အရေးတချို့ကာလတာရှည်ဖိနှိပ်ထုတ်ချေခံလာရလို့သာဖြစ်ပြီးတဖက်မှာလည်းကိုလိုနီလက်အောက်ကရုံထွက်နိုင်ငံသစ်ထူထောင်တာ nation building လုပ်ရင်းနဲ့ကြုံတွေ့ရတဲ့အခက်အခဲတွေရဲ့အဆက်ဖြစ်ပါတယ်။ democracy ပတ်ဝန်းကျင်မှာတော့အဲ့ဒီတုန်းကလိုနိုင်ငံရေးအကြမ်းဖက်မှုကိုလက်မခံကြတော့ပါဘူး။စီနီယာစစ်သွေးကြွလှုပ်ရှားမှုတွေဟာလည်းအစိုးရကိုပြောင်းလဲပစ်ဖို့ဥတည်ကြတာမဟုတ်ပါဘူး။သူတို့လူကျင်တာကလူ့အခွင့်အရေး၊ပညာရေး၊ဘာသာရေးလွတ်လပ်ခွင့်စတဲ့ကိစ္စတွေသာဖြစ်ပါတယ်။စစ်သွေးကြွအစွန်းရောက်ကွာတာဒီနည်းနဲ့ပတ်သက်ပြီးစစ်တောင်အရှာဒေတာရင်းနိုင်ငံတွေကလည်းပဲထိထိရောက်ရောက်ပူးပေါင်းဆောင်ရွက်နေကြပါတယ်။ဒီနေရာမှာအစွန်းရောက်ဝါရကိုရောပါစေမဲ့ပညာရေးစနစ်လည်းလိုအပ်တဲ့အပြင်လူမှုကွန်ရက်မီဒီယာတွေမှာမွတ်စလင်မုန်တီးရေးဝါရဖြန့်ချီနေတာတွေကိုအနောက်တိုင်းနိုင်ငံတွေအနေနဲ့ထင်ထင်သင်သင်လှုပ်ဖိဖို့လည်းလိုအပ်ပါတယ်။မွတ်စလင်တချို့ဟာစစ်သွေးကြွပြီးအကြမ်းဖက်တိုက်ခိုက်နေကြပေမဲ့ဒါဟာအစ္စလာမ်အယူဝါဒနဲ့မဆိုင်ပါဘူး။ IRA စစ်သွေးကြွတွေဟာကက်သလစ်အယူဝါဒနဲ့Irish အမျိုးသားရေးဝါဒမှာအမြင့်တွေပါတယ်။အစွန်းရောက်ဖွံ့ဖြိုးတိုးရဲ့လှုပ်ရှားချက်မြန်မာပြည်ကဗုဒ္ဓဘာသာကိုအပြစ်မတင်သင့်ပါဘူး။နိုင်ငံတွေဟာသူတို့အကျိုးအများရရှိဖို့ရည်ရွယ်ချက်နဲ့အကြမ်းဖက်ပဋိပက္ခတွေကိုအဆုံးချနေတဲ့အတွက်လဲဒီစစ်သွေးကြွဝါဒကိုထင်ရစင်ရခက်ခဲလာနိုင်ပါတယ်။ဥပမာဆီးရီးယားနဲ့ယေမန်မှာဆိုရင်အကြမ်းဖက်ပဋိပက္ခတွေရဲ့နောက်ွက်မှာနိုင်ငံတချို့ကသူတို့အကျိုးအတွက်ယက်တီလှုပ်ရှားနေကြတဲ့အတွက်အခြေအနေဟာပိုပြီးဆိုးရွားနေရတာဖြစ်တယ်လို့ရည်သားထားပါခင်ဗျာ။
ဆက်လက်တင်ပြပေးကြတာကတော့ထိုင်းနိုင်ငံတို့ The Nation သတင်းစာရဲ့သဘောထားမြင်ကဏ္ဍမှာမြန်မာဟာဒုက္ခတွေပြန်ပို့ရေးကစားပွဲကိုကစားနေပါတယ်မြန်မာ is playing a repatriation game ဆိုတဲ့ခေါင်းစဉ်နဲ့ရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်ပထမဦးဆုံးမြန်မာရိုဟင်ဂျာမိသားစုတစုကိုဘင်္ဂလားဒေ့ရှ်နယ်စပ်ကနေမြန်မာနိုင်ငံရခိုင်ပြည်နယ်ကိုပြန်လည်ပို့ဆောင်ပေးလိုက်တယ်ဆိုတာလူတွေအာယုံဆိုင်လာအောင်ပြုလုပ်လိုက်တဲ့လှုပ်ဆောင်ချက်တစ်ခုဆိုတာနဲ့မပိုပါဘူးရိုဟင်ဂျာဒုက္ခတွေပြဿနာကိုဖြေရှင်းဖို့ဆိုတာကအဝေးကြီးလိုပါသေးတယ်လို့အစချီရေးသားထားပါတယ်ဒုက္ခတဲ့မိသားစုတစုဟာပြန်လည်လက်ခံရေးစခန်းရှိရာတောင်ပြိုလက်ဝဲကိုပြန်သွားကြတယ်ဆိုပြီးတော့မြန်မာအစိုးရကစနေနေ့မှာ Facebook စာမျက်နှာကတဆင့်ကြေညာခဲ့ပြီးနောက်တစ်နေ့မှာတော့မြန်မာသတင်းဌာနတွေကလူဝင်မှုကြီးကြပ်ရေးအရာရှိကနေတက်တီကန်ခပ်ပြားထုတ်ပေးနေတဲ့ဓာတ်ပုံတွေကျန်းမာရေးလုပ်သားတွေကကျန်းမာရေးစစ်ဆေးနေတဲ့ပုံတွေဖော်ပြလာကြပါတယ်ဒုက္ခတဲ့နေရပြန်ပို့ဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရတို့ကြားပြီးခဲ့တဲ့နိုဝင်ဘာလအတွင်းသဘောတူခဲ့ကြပါတယ်ဒါပေမဲ့စနေနေ့ကပြန်လာတဲ့မိသားစုဟာဘင်္ဂလားဒေ့ရှ်ကနေပထမအဆုံးပြန်လာတဲ့မိသားစုဆိုတဲ့အချက်ကိုတော့လောင်ပြောင်စရာဖြစ်နေပါတယ်။ဒီမိသားစုဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိလာခြင်းမရှိဘဲနှစ်နိုင်ငံနေဆက်မြင်းရှိရာနယ်နိမိတ်မှာနေထိုင်ကြတဲ့သူတွေဖြစ်တယ်လို့ဆိုပါတယ်။တကယ်တော့ဒုက္ခတွေပြန်ပို့ရေးအစီအစဉ်ဟာရပ်တန့်နေပါတယ်။ရခိုင်ပြည်နယ်အတွင်းမှာအကြမ်းဖက်မှုတွေကရှိနေသေးတယ်လို့လူတွေထွက်ပြေးနေကြသေးရှိတယ်လို့យေတာထားပါတယ်။ကုလသမဂ္ဂနဲ့တခြားအဖွဲ့အစည်းတွေကလည်းဒေသတွင်းမှာ
စိတ်ချရမှုမရှိသေးဘူးလို့ပြောနေကြပါတယ်ဒီလိုအချိန်မှာဒုက္ခတွေကမပြန်လို့ကြပါဘူးစနေနေ့ကပြန်သွားတဲ့မိသားစုကိုထုတ်ပေးတာကလည်းနိုင်ငံသားအတိမတ်ပြုလက်မှတ်မဟုတ်ပဲနိုင်ငံသားစီစီရေးကတ္တာဖြစ်တယ်လို့ထောက်ပြထားပါတယ်ရိုဟင်ဂျာတွေကိုပြန်လာစေခြင်းသူတို့နေထိုင်တဲ့နေရာကိုလုံခြုံစိတ်ချပြီဆိုတာနိုင်ငံတကာကိုပြသဖို့လိုတယ်လို့သူတို့ကိုနိုင်ငံသားအဖြစ်ပြန်ပေးပါခွဲခြားဆက်ဆံမှုမလုပ်ပါနဲ့မလိုမုန်းတာနှိမ့်ဆက်ညှိမ့်မှန်းတာမျိုးမပြုလို့အောင်အကာအကွယ်ပေးပါစသဖြင့်ရည်သားထားပါတယ်ခင်ဗျာဗီအိုမြန်မာပိုင်းရဲ့ဗိုလ်ထူးနေမနက်ဖက်အစီအစဉ်လေးနားဆင်နေကြတာဖြစ်ပါတယ်ခုဆက်ပြီးတော့နားဆင်ရမှာကတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ဖြစ်ပါတယ်အမေရိကန်အီဒီယန်အတုံးနှုံးတွေကိုဒေါ်လာလတ်တန်းကအစီအစဉ်တင်ဆက်ပေးနေတာပ
ါဒီနေ့ပြည်တင်ပြမယ့် idiom အတုံးကတော့
lip service
ဖြစ်ပါတယ်စာလုံးပေါင်းက l i p lip ကနှုတ်ခမ်း s e r v iCE service ကဝန်ဆောင်လုပ်ငန်းဒါမှမဟုတ်တဦးတယောက်ယောက်တွေဆောင်ရွက်ပေးတာလို့လုံးကောက်ဒီပေရတော့စခိုက်ခွန်ရဲ့ဓာတ်ရိုက်ဒီပေကတော့နှုတ်ခမ်းနဲ့ဝန်ဆောင်မှုတစ်ခုခုလုပ်ပေးတာပေါ့ idiom ဆိုရက်တော့ဗိုက်ဒီပေကလည်းရှင်းနေလို့ဆိုရမှာပါကျမတို့မြန်မာနေ့စဉ်အသုံးပြရမယ်ဆိုရင်တော့ပါဇက်နဲ့လောဂိုလုပ်တာပေါ့ဒီလိုလုပ်ရင်တော့ကောင်းမယ်ဟိုလိုလုပ်ရင်တော့ကောင်းမယ်လုပ်ပေးပါမယ်စသဖြင့်ပြောပြီးလက်တွေ့မှာတော့ဘာမှလုပ်မပေးတာအပြောကြီးတက်တက်ဖြစ်ပြီးတော့ဘာမှအားကိုလို့မရတာမျိုးကိုဆလိုတာဖြစ်ပါလေဒီအသုံးနဲ့ပတ်သက်လို့ George ကိုပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Joe has promised to help his brother financially since he lost his job but so far it's just lip service and his brother is in great trouble
သူကြီးအလုပ်ပြုတ်သွားခြင်းကစလို့ Joe ကငွေရည်ကြီးအကူအညီပေးပါမယ်လို့ကြီးပေးခဲ့တယ်။ဒါပေမဲ့လို့အခုချိန်ထိတော့လောကကြီးပါပဲ။သူညီလေးအတော့ကူဒုက္ခရောက်နေလေလို့ဒိဗေရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Joe has promised to help his brother financially since he lost his job. But so far it's just lip service and his brother is in great trouble.
ဒီလိုလုပ်ရင်တော့ကောင်းမယ်ဟိုလိုလုပ်ရင်တော့ကောင်းမယ်လုပ်ပေးပါမယ်စသဖြင့်ပြောပြီးလက်တွေ့မှာတော့ဘာမှလုပ်မပေးတာအပြောကြီးတက်တက်ဖြစ်ပြီးတော့ဘာမှအားကိုလို့မရတာမျိုးဆိုရင်ဘယ်လိုပြောမလဲ
lip service
တို့ပြောလို့ရပါလေအဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်မနေ့ကအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ကြရတာပါအခုတော့မနေ့ကညပိုင်းမှာဆွေးနွေးကြတဲ့ Daily Line အစီအစဉ်ကိုပြန်ပြီးတော့ထုတ်လွှင့်ပေးပါတော့မယ်ကိုတားညင်ဦးကအစီအစဉ်တင်ဆက်ထားပါတယ
်မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်း Daily Line အစီအစဉ်ကနေပြီးတော့ကြိုဆိုပါတယ်ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းကတော့ကချင်စစ်ပွဲအခြေအနေဖြစ်ပါတယ်ဒီမြန်မာနိုင်ငံမှာငင်းငယ်ရေးတံတွေလွှမ်းပြီးတော့ငင်းငယ်ရေးဆွေးနွေးပွဲတွေလုပ်နေတဲ့အချိန်ထဲမှာပဲမြန်မာနိုင်ငံမြောက်ပိုင်းကချင်ပြည်နယ်မှာတော့တိုက်ပွဲတွေကရပ်မသွားတဲ့အပြင်စစ်ပွဲတွေကြောင့်ဒုက္ခတွေတွေမှာအရေးပေါ်အကူအညီတွေကပိုပိုပြီးတော့လိုအပ်လာနေပါတယ်။ကချင်စစ်ဘာကြောင့်မရနိုင်တာလဲဆိုတဲ့ခေါင်းစဉ်နဲ့အခုကျွန်တော်တို့ Daily Life Season မှာဆွေးနွေးမှာဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပေးဖို့ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်။ပထမဦးကတော့ကချင်ဒီမိုကရေစီပါတီရဲ့ဦးထဒေါက်တာတူးကြာဖြစ်ပါတယ်။ဒေါက်တာတူးကြာဟာဆိုလို့ရှိရင်အရင်တော့က KIA ခေါင်းဆောင်ဟောင်းလည်းဖြစ်ပါတယ်။နောက်တူကတော့ဒီမြန်မာနိုင်ငံရေးအကဲခတ်လေးလာသူစိုင်းဆရာလည်းဖြစ်ပါတယ်။ဦးမောင်မောင်စိုးပါနှစ်ဦးစလုံးလေးလိုင်းပေါ်ကိုရောက်နေပါတယ်ခင်ဗျ။အရင်တော့ကျွန်တော်ဒေါက်တာတူးကြာကိုဖိတ်ခေါ်ကြပါလိမ့်ခင်ဗျာဒေါက်တာတူးကြာကြားပါလားခင်ဗျာကချင်စစ်နဲ့ပတ်သက်လို့ကျွန်တော်တို့ခေါင်းစဉ်တိုင်းမှာပဲဘာကြောင့်မရနိုင်တာလဲဒေါက်တာတူးကြာနည်းနည်းလေးချုပ်ပြီးတော့ပြောလို့ရရင်ဘာကြောင့်ဒီကချင်စစ်အခုပြောရမယ်ဆိုရင်ဒီမိုကရေစီအပြောင်းလဲကြမှာကချင်စစ်ကတော်တော်လေးအချိန်ဟုန်ကောင်းကောင်းနဲ့ဖြစ်နေတယ်ဘာကြောင့်မရနိုင်တာလဲခင်ဗျာ
မြို့သားပြောရမယ်ဆိုလို့ရှိရင်တော့ဒီကောင်းဆောင်များနဲ့တံတားကောင်းဆောင်များနည်းနည်းကချင်ပြည်နယ်ရဲ့အရေးကိုဖြေရှင်းနေနေရပါနိုင်ငံရေးသက်စည်ရေးဖြေရှင်းဖို့ဘယ်လိုစီအားတက်တာလဲလို့ဒီရဒါကြောင့်လည်းတိုက်ပွဲတွေကဒီနေ့ကျပူများလာတာတိုက်ပွဲမရနိုင်တဲ့အကြောင်းဒီတစ်ခုလို့ပြောရစမ်းမိတယ်ကြ။ဒါနောက်တစ်ခုကဘာလဲဆိုရှင်ကကျွန်တော်ဒီအစိုးရဘက်ကရတမ်းတော့ရပြောနေတယ်။ပြည်ရက NCA မဆိုးနေသေးတဲ့အကြောင်းပြောတာ။ဒါလည်းသူပြောနေတာရှိတယ်။ဒီ NCA ကပြည်ရကဘာကြောင့်မဆိုးလဲဆိုတော့ကျွန်တော်သုံးသပ်မိတဲ့အတိုင်းဆိုလို့ရှင်တော့ဖြစ်ချက်နည်းနည်းကတော့ဒီ NCA ထဲမှာပါတဲ့မော်ဒီချိုကိုပြည်ပြည်တယ်ကျင်တယ်ပြည်ရကတော့ဒါနောက်တစ်ချက်ကပါလို့ဆိုရှင်အဲ့ဒီအားလုံးပါဝင်ရင်မို့က ne patte ne le so di pio pe ra ja lo di a lo pa lo ne o yin lo sin ne se da so kai da a ra go a tia ne tam lo pe ja a le ne ka okay not to say lo di ti sun sun ni ye bo ti ti sun sun ni ye a le yin da yi ti le a je wo ne de a tia tam lo ro ti sun sun ni ye bo da ma ma lu khong da bu lo a pe a ra de lo a de ka di te ja la ti ye ne ma da ti yo ne na ye na ti ne po chan da ye bo da li ma
ကျွန်တော်ကြားပြရအောင်အဲ့မှာပြည်စုံတဲ့ခါမှာဒီနှစ်ဖက်ကသူရဲ့လူလားကြည့်တယ်အကြီးကြတာဟုတ်ကဲ့ကျွန်တော်ဒီမှာနည်းနည်းလေးဖြတ်မိချင်တာတော်တော်တူးကြခုနကကျွန်တော်ပြောမယ်ဆိုရင်1964ကဥစ္စာ3960လေးလောက်တည်းကထင်ပါတယ် KIA အနေနဲ့ဒီကနေ့ပြောရင်မြန်မာမြန်မာစုကနဲ့ညီညာရေးယူလာခဲ့တာဒါပေမဲ့စစ်စုကလက်ထက်တလျှောက်လုံးမှာဖြစ်မလာဘဲနဲ့ပြောမယ်ဆိုမြန်မာတပ်တွေကလည်းကချင်ပြည်နယ်ထဲမှာလည်းအချိန်ကာလတွေရှိပါတယ်စစ်စုကတောက်လျှောက်တလျှောက်လုံးမှာဖြစ်မလာဘဲနဲ့
ဒီအရေဒီရာအစရာအဆိုလေးရှိအစရာနဲ့တပ်မတော်ကဒီနိုင်ငံရေးကိုဝေချမယ်မသေးတာနိုင်ငံရေးရဖြစ်ရှိမဲ့အစားတည်ရဲ့ဖြစ်ဖြစ်ပုံစံအပ်တာမျိုးတော့ပြတ်ဆက်နောက်ဆက်ကပါလဲလို့ရှိရင်နိုင်ငံတကာရဲ့ဒီစီကံကောင်းလာတဲ့နောက်ပိုင်းနိုင်ငံတကာအနေနဲ့ပြည်သူတွေအကြောင်းအပြစ်မပြောကြဘူး
အဲ့တော့ဒီလိုဖြစ်တဲ့အခါကျတော့နိုင်ငံတကာရဲ့အကြံပြုမှုနဲ့ဖြစ်အားပေးမှုဒါပေမဲ့မရှိတဲ့အနေအထားမျိုးရောက်ရှိလာတော့ဒီဖြစ်မှုဖြစ်မှုပြပိုင်းဥပမာဆိုခုနကတော့ဒေါက်တာတူးကြကတော့အဓိကတော့ဆူရနေစစ်တပ်ကစီးနီးနဲ့ဖြည့်ရှင်းလူရာကြောင့်ဆိုတာကိုအဓိကပြစ်တင်ပါတယ်ခင်ဗျာ
အဲ့ဒီမှာထားရတဲ့ဂရီကူရီယာပြောမယ်ဆိုရင်ဒီအစိုးရချွေးကာလာတစ်လျှောက်မှာအပြစ်ရထားပြီးတော့အရသာဆိုးရတက်လာတဲ့အချိန်မှာနိုင်ငံရေးဆွေးနွေးမယ်ဆိုတဲ့ဂရီကူရီယာပါပဲဒါနဲ့ကျွန်တော်2008ခြေကောင်းကြီးပြသပြီး2009ခုနှစ်မှာနားဖာနေပြီးတော့ဒီ BGF ပေါ့နော်နေသာဆောင်တာဖွဲ့စည်းရေးကိုဖိအားပေးလာတဲ့အချိန်မှာစပြီးတော့မပြေလည်မှုကြီးဖြစ်လာပြီးတော့အဆိုက်အဝါကြီးဖြစ်လာပါတယ်ဒါပထမဆုံး
ပြန်ရင်းနဲ့90လရက်နေ့အတိအကျပြီး2017ခုနှစ်ကမှပြန်ပြီးစပွဲဖြစ်လာတဲ့အချိန်ကကြောင်းရမှာပဲခင်ဗျာတကယ်လမ်းသာဆိုလို့ရှိရင်ဒီကျွန်တော်တို့အရင်အပြစ်ရခင်ကထားခဲ့တဲ့ဂရီကူရီတိုင်းအရသာဆိုးရတက်လာတဲ့အချိန်ဆိုတာဥပဒေပြင်ဆိုတာစတက်လာတဲ့အချိန်မှာနိုင်ငံရေးဆွေးနွေးမယ်ဆိုရင်စစ်မဖြစ်ဘဲနဲ့နိုင်ငံရေးဆွေးနွေးရလမ်းကြောင်းရောက်ပါနိုင်မှာပါအဲအခုစပွဲကြီးဖြစ်
ဖြစ်ဖြစ်ကျန်တဲ့လူငယ်ရေးအဖွဲ့ဦးလက်နက်ငယ်အဖွဲ့စည်းတွေဖြစ်ဖြစ်ကျွန်တော်တို့မြန်မာပြည်မှာကကိုယ့်ရဲ့ရည်မှန်ချက်အောင်မြင်အားပုံပြီးတော့ဖြစ်အားပေးနေရှိတာအလေးအကျဉ်းလို့ဖြစ်နေပါတယ်ဒီလိုဆက်မှတွေ့ရတာအဲ့ဒါကြောင့်ဖြစ်နိုင်တဲ့အချက်တစ်ချက်ဖြစ်ပါတယ်ဒုတိယအချက်အနေနဲ့ပြောရမယ်ဆိုလို့ရှိရင်တိုင်းရင်းသားလက်နက်ငယ်တပ်ပေါင်းစုတွေမှာစောစောပိုင် ုဖျားပေးတယ်လို့လည်းသုံးလားသုံးသပ်လို့ရပါတယ်တတိယအချက်အနေနဲ့ပြောရရင်ကျွန်တော်တန်ခါလဲနဲ့ကရင်ဖွဲ့တွေထဲမှာဝါနဲ့ဒီမိုင်းလာဖွဲ့တွေကတော့သူ့ငယ်မြေသူ့တက်နဲ့အပြည့်ရထားကလွယ်တယ်ဗျဒါမဲ့ကျင်းပါဝင်ကျန်တဲ့တိုင်းသားလက်နဲ့ကြိုင်ဖွဲ့ရဘူဌာနချုပ်ကလွဲလို့ကျန်တဲ့တပ်ဖွဲ့ရကြောက်ကြဖြစ်ကြောက်ကြဖြစ်တယ်ဆိုတော့ဥမာတချင်ပြည်နယ်မှာရှိအဓိကမျိုးကြီးဒီစစ်တွေလမ်းကြောင်းတွေကိုအစိုးရအုပ်ချုပ်အာဏာသက်ရောက်တယ်အစိုးရတပ်ကလုံရင်းရထိန်းသိမ်းထားနိုင်တယ်ဒါမဲ့ပတ်ဝန်းကျင်ဒေသတစ်လျှောက်မှာကဒီတိုင်းသားလက်နဲ့ကြိုင်ဖွဲ့ရတောက်ကြလို့ရှာတယ်အဲ့ဒီခါမှာကျတော့စစ်မတိုင်ခင်နေလေတိုင်းသားလက်နက်ကြိုင်တပ်တွေရဲ့အင်အားတစ်ခုကြီးထားပြီးသူဩဇာပေးအောင်မှကြီးလာတယ်အဲ့တော့ဟိုဒီတပ်နေလေကလည်းဒီဩဇာပေးအောင်လားစစ်ပွဲတိုက်ပြီးလို့လိုအပ်တယ်ဆိုတဲ့အမြင်ရှိပါတယ်ဒါတတိယအချက်လို့ပြောရပါမယ်စနုတ်တဲ့အချက်အနေနဲ့ပြောရရင် UNC မှာစနေဝေးဒီပြတ်သွားပြီးရဲ့ခင်ဗျာဒီဝါနဲ့ကြိုင်နဲ့တွဲပြီးတော့မြောက်ပိုင်းမှမေးခွဲပေါ်လာတယ်ဟောတပ်နေလက်မခံနိုင်ဘူးဆိုရဲ့ကိုအဲဒီအေးဒီအနေနဲ့ကုသနုံနဲ့ပတ်သက်ပြီးတော့ဒီကဲရက်ခံချက်ပြီးရှိနေတဲ့အချိန်မှာဒီအကြောင်းချက်တွေအောင်မှာကဲယူပို့ဖျားပြီးတဲ့တိုက်ပွဲကြီးဖြစ်လာတယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျ။
ဟုတ်ကဲ့ကျွန်တော်ဒီမှာကိုမောင်မောင်စုတစ်ချက်မိကျင်တာက ဦးသိန်းစိန်လက်ထက်ထဲကစဖြစ်တယ်ဒါပေမဲ့အခု NLD အစိုးရလက်ထက်မှာတော့ NLD အစိုးရကတော့ဒီမတိုင်ခင်ကတော့ NCO အရင်ကြီးရဲ့ပုံစံပြောတယ်ဒါပေမဲ့နောက်ပိုင်းမှာတော့ NLD အစိုးရကိုယ်နိုင်က NCO ထိုးပါထိုးပြီးလို့ရှိရင်နိုင်ငံလုပ်ငန်းစဉ်မှာပါဝင်နိုင်မယ်ဆိုတဲ့လမ်းစာပို့ပြီးအရေးကြီးရဲ့ဆိုတဲ့ဟာကိုဇောင်းပေးပြီးတော့ပြောလာတယ်အဲ့တော့ NLD အစိုးရအနေနဲ့ဒီကချင်အရေးကိစ္စမှာသူကိုယ်တိုင်ကအခုကချင်စစ်တွေဖြစ်တဲ့ကိစ္စမှာသူကိုယ်တိုင်ကလိုလားရှိတဲ့သဘောလားဒါမှမဟုတ်တက်ကိုမလွှမ်းနိုင်တော့ဘယ်လိုယူဆရမလဲဦးမောင်စု
ဒီစစ်ပွဲဖြစ်တာ NLD ကိုယ်တိုင်ကလိုလိုလားလားဖြစ်နေတယ်လို့တော့ကျွန်တော်မမြင်ပါဘူးခင်ဗျအဲသူအနေနဲ့တက်ကိုမလွှမ်းနိုင်ဘူးလို့ပဲမြင်ပါတယ်အဲ2008ခြေကံဥပဒေရဒီတက်နဲ့အစိုးရကြားမှာလုံခြုံရေးကစားလာရှိပါတယ်အဲကျွန်တော်တို့မင်းကလွတ်တော်ပါဆိုလည်းတွေ့နေပါတယ်ပြန်ရေးတယ်ဒီအေးဒီကိုကန်လေးဝဲဘူးမတရားဒီအချမ်းဖက်ဖွဲ့စည်းပြင်ညာဖို့တပ်ကအစိုးရတို့ energy အများစုရှိရလို့တော့ပေးချရတာကျွန်တော်သိခဲ့ပါတယ်ဒါပေမဲ့အခုစီရေးဖီအာပေးနိုင်တဲ့ပတ်သက်ရင်အခုကျန်ရေးမှာဖြစ်နေတဲ့တက္ကနာရှိတယ်နောက်တစ်ခါအခု KNU မှာလည်းကျွန်တော်တမန်အင်္ဂါအေရမှာသနတ်တန်ပြန်နေတာလည်းပြဿနာလည်းရှိတယ်အဲ့တော့ဒီအပိုင်းမှာလည်းဒီပြင်သတင်းတွေက SSTV area ဖြစ်တဲ့လွယ်စပ် area ပေါ့နော်မန်ရှူဘက်ချမ်းမှာလည်းပဲဒီရတော့လို့ရတာဖြစ်နေတာကြီးကြာနေရတယ်အဲ့တော့ဒါရီကကျွန်တော် NLD ပါတယ်လို့တော့မထင်ဘူးဒါပေမဲ့တစ်ဖက်ကလည်းပဲနိုင်ငံရေးကရည်မှန်းချက်ပေါက်မြောင်အင်အားသုံးမှုလိုအပ်တယ်လို့မြင်နေတဲ့အယူအဆတွေရှိနေသေးဒီကဏ္ဍတွေကျွန်တော်တုံ့တွေ့နေရအောင်
အခုလို့စစ်စင်ရေးတွေလုပ်တဲ့အခါမှာတကယ်တမ်းပြောရင်အစိုးရဘက်က endorsement ပေါ့နော်အစိုးရဘက်ကနေပြီးတော့ခွင့်ပြုချက်မလိုဘူးလား
ကျွန်တော်တို့2008အခြေခံဥပဒေမှာတော့အစိုးရဘက်ကကျွန်တော်တို့ခုပြည့်တဲ့လိုအပ်ပါဦးခင်ဗျာဒီကာကွယ်ရေးလုံခြုံရေးနဲ့ပတ်သက်ရင်တစ်ဖက်မှာလုံခြုံရေးပြေဝါရှိပါတယ်ဒါပေမဲ့ကျွန်တော်တို့လောလောဆယ်မှာပြောပြရဖြစ်နေတာတစ်ခုကတော့စစ်ပွဲတွေဖြစ်နေတဲ့အခါမှာဥမာလို့ကင်အေရီယာမှာလောဆယ်တမိုင်းလုံးမှာအဲစစ်ဘေးတုကားတွေ2000လောက်တပ်ဖွဲ့ချမ်းတွေမှာပြိမိနေတယ်ဖကနံပါတ်ချမ်းမှာလည်းယာနေချီပြိမိနေတယ်အဲဒီဖာပုံဒီကင်ကမှာငါအေရီယာမှာလည်း2000လောက်စစ်ဘေးတုကားတွေပေါ်နေတဲ့အခြေမျိုးမှာအစိုးရနဲ့လွတ်တော်အနေနဲ့ဒီစပုတ်မရက်တနိုင်တော့မှဒီဒုက္ခတွေကိုလွတ်အပ်လွတ်ကြောင်းဖြစ်ဖို့ကယ်ပေးဖို့เนาะဒီဟာကိုအရင်ဖြည့်ရှင်းပြို့လိုအပ်မယ်လို့တော့ကျွန်တော်တို့အပြည့်များမျှော်လင့်နေပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်တော့ရှင်တွေရဲ့ပေးစာလေးတွေဖတ်ချင်ပါတယ်ခင်ဗျာတော့ရှင်တွေတော်များလည်းပေးစာလေးပေးထားရှိပါတယ်ကျွန်တော်အရင်ဆုံးဥလထုံတကုံမြို့တည်ရဲ့ပေးစာလေးဖတ်ချင်ပါတယ်သူကတော့ကချင်စစ်ပွဲဘာကြောင့်မရနိုင်လဲဆိုတာကို90ကျော်တမိုင်းနောက်ခံသဘောထားဖို့သဘောထားကိုသိဖို့လိုမယ်လို့ပြောပါတယ်နံပါတ်1ကတော့ပင်လုံးအမိခံပြီးတော့ငင်းငယ်တိဆောက်နေတယ်ဆိုပေမဲ့တိုင်းသားစီလုံးညီညွတ်မှုနဲ့လွတ်လပ်ရေးခြေကအုံမြင့်59မူရင်းပင်လုံးသဘောတူညီချက်အနှစ်သာရဖြစ်တဲ့ဒန်းတူရေးနဲ့ကုပိုင်ပြည်ထောင်ခွင့်ကိုပြစ်ပယ်ထားတာပါတဲ့နံပါတ်2ကတော့စီးပွားရေးအကျိုးမြတ်ကိုထိတ်တန့်တင်ပြီးတော့အခွင့်အလမ်းအားလုံးလူဝကြီးအုပ်ထားလို့တဲ့အုပ်စုအကျိုးစီးပွားလမ်းစဉ်ကိုထိန်းချုပ်ထားလို့တာပါတဲ့နံပါတ်3ကတော့ဒီမိုကရေစီအခြေခံပြည်သူအချုပ်အခြာအာဏာပိုင်စနစ်ငြိမ်းချမ်းနေပြီးတော့ချုပ်ငင်းနေပြီးတော့လက်နက်အားကိုစစ်တပ်ကြီးစိုးမှုအခြေခံနဲ့စစ်အာဏာရှင်စနစ်အမြင့်တွေခိုင်တန့်တည်တတ်နေခြင်းဆိုတဲ့အခြေခံကြောင်းရင်းဖြစ်ပါတယ်ဆိုပြီးတော့ပြောပါတယ်။နောက်တော့ရှင်တူကတော့ Richard Tunga Lai ဆိုတဲ့တိုင်းသားဒေသတွေမှာတရားစတာကုံဆုံးတဲ့တနည်းစစ်ပွဲတွေရတဲ့ကြီးပါပဲတဲ့။အဖိုးတန်တရားစတာမထွက်တဲ့အခြားတိုင်းသားဒေသတွေကိုဘာမှရံမလို့ဘူး။ကောင်းကျိုးလည်းမပေးဘူး။ဘေးမဲ့ပြီးထားပါတယ်။ဒါပေမဲ့အဖိုးတန်တရားစတာထွက်တဲ့တိုင်းသားဒေသတွေကိုတော့မကုံချင်းတိုက်နေမှာပါလို့ပြောပါတယ်။အဲ့တော့ကျွန်တော်ဒေါက်တာတူးကြကိုဒီမှာတစ်ချက်မေးချင်ပါတယ်ခင်ဗျ။ပြောမယ်ဆိုရင်KIA ကိုတိုင်ကလည်းဒီကချင်ပြည်နယ်မှာရှိတဲ့တရားစတာတွေအထူးဖြစ်ကြီးကြောက်တွင်းနေတဲ့မှာစီးပွားရေးလုပ်နေတာတွေရှိပါတယ်ခင်ဗျာအဲ့တော့ဒီစီးပွားရေးအကျိုးမြတ်ဒီကောက KIA ဘက်မှာဖြစ်ဖြစ်မြန်မာအစိုးရတက်တီမှာဖြစ်ဖြစ်စီးပွားရေးအကျိုးမြတ်ကြောင့်ဖြစ်တယ်ဆိုတဲ့ဆွဆွဲချက်တွေကလည်းရှိနေတယ်ဒါကိုဖြစ်နိုင်ပါလား
နောက်တစ်ပိုင်းအနေနဲ့ဆိုတာအဲ့လိုယူဆလို့လက်ခံရပါတယ်ဒါကြောင့်လည်းဆိုလို့ရှိရင်ဒီစီးပွားရေးနေနေဒီမှာဒီဒီစီးပွားရေးကိုအဓိကလှုပ်ဆောင်တဲ့ဒေသတွေရှိနေတာပေါ့အဲ့မှာဒီကိုယ့်ရဲ့အဲဝင်ငွေကိုရရံပုံငွေကိစ္စတွေပေါ့နော်အဲ့တစ်ဖက်တော့ဒါရီကဟောဖြစ်ဒီကုနာကျွန်တော်တင်ကြတယ်လို့ဟောဒီအဲကျွန်တော်ဖြတ်လေးဖြတ်ပါဒီအစိုးရဘက်ကဆိုလို့ရှိရင်လည်းဒန်းသားလေးနဲ့ကဖက်စတီဗယ်ကိဟောဘက်ကဝင်ငွေအဲဟိုဖြတ်တော့ကျင်တဲ့ပုံစံမျိုးနဲ့ပေါ့နော်ဒါပြာဒီတစ်ချက်ပေါ့နော်တစ်ချက်တော့သူတို့ရဲ့အကျိုးစီးပွားအတက်လည်းနေပါပါတော့ပါ
ကုနာကဒေါက်တာတူးချပြောသွားတဲ့အချိန်မှာအစိုးရကစစ်တပ်ကနိုင်ငံရေးမဖြည့်ရှင်းလို့ဘူးလို့ပြောပါတယ်စစ်တပ်ကတော့လက်တွေ့တိုက်နေတယ်သူတို့သဘောထားကျွန်တော်သိရခဲ့ပါတယ်ဒါပေမဲ့အစိုးရဘက်ကတော့ဒေါ်ဆန်းစုကြည်ကိုယ်တိုင်ကလည်းညီငယ်လေးလုပ်ငန်းစဉ်တွေမှာတက်ကြွကြဥဆောင်ပြီးလုပ်နေတယ်ညီငယ်လေးလူလာပါတယ်လို့ပြောနေတဲ့အခါမှာကချင်ကိစ္စကိုနိုင်ငံရေးနည်းရမဖြည့်ရှင်းလို့ဘူးဆိုပြီးတော့စစ်တပ်ကမြန်မာအစိုးရဘက်ကနိုင်ငံရေးနည်းရမဖြည့်ရှင်းလို့ဘူးဆိုတဲ့ဆွဆွဲချက်ကခိုင်လုံမမလား
ကျွန်တော်အဲ့လိုဒီအတိအကျဆွဆွဲတဲ့ဘောတော့မဟုတ်ပါဘူးနိုင်ငံရေးရဖြည့်ရှင်းတာဝန်စားပေးစီခြင်းနဲ့စီရေးဖို့တော့ဒါဝန်စားပေးစီခြင်းပေါ့ဒါဝန်စားပေးအစ်မကျွန်တော်ယူခဲ့ရပါ
တိုက်ပွဲတွေအခုဖြစ်နေတဲ့အချိန်ဒီမှာအစိုးရကိုယ်တိုင်အစိုးရရဲ့သဘောထားရောပါတယ်လို့ယူဆပါလား
ဟုတ်ကဲ့ဒီကတော့တတ်တယ်အစိုးရကတော့ဒါညှိနှိုင်းရမှာပေါ့တို့ကဒီဟာတက်ပွင့်ရရေးရတော့ဒါအစိုးရရောတက်ကလည်းပြောတင်တာပြောရမှာပဲ
ဟုတ်ကဲ့ခင်ဗျကျွန်တော်တို့ရှင်ပေးစာတချို့ဖတ်ချင်ပါတယ်တို့ရှင်တူနာမည်တော့ဖော်ပြပါဦးကျွန်တော်အီးမေးလ်ဆင်ပြီးတော့ပေးလာပါတယ်အဲ့ဒါကိုမတ်ခွန်ညူဖတ်ပြပါအောင်ရ
ဟုတ်ကဲ့ရှင်ကချင်ရှမ်းချင်းကယားဆိုတဲ့လေးပြည်နယ်ဟာတရားလွတ်လပ်ရေးယူခွင့်ရှိတဲ့ပြည်နယ်တွေပါမြန်မာနိုင်ငံဟာပြည်နယ်စုမြန်မာနိုင်ငံမဟုတ်ပါဘူးပြည်ထောင်စုကပြည်ထူထောင်နိုင်တဲ့ကချင်ပြည်ထူထောင်ခွင့်ရှိပါတယ်မြမတမိုင်းဟာမယိုးသားတဲ့ဗမာခေါင်းဆောင်တွေချုပ်ကန်ခဲ့တာပါတမိုင်းဘာသာရပ်မှာအဓိကအရေးကြီးဆုံးပင်လုံတမိုင်းချောင်းတင်ကြတာမရှိပါဘူးပုံမြင်သားသားသာရှိတဲ့ကြံစစ်သားတွေလာတင်ကြနေတော့မြမဟာတခင်မျိုးပါလို့လူမျိုးကြီးဝါဒအသင်နဲ့တရသေးကင်ဆွဲထားတာကိုမငြင်းနိုင်ပါဘူးKIA ကိုတောင်းကျမ်းသူလို့ပြောဆိုနေခြင်းဟာငင်းချမ်းရေးဆွင်းနှွေးမရအောင်တစ်ဖက်သက်ပညာနဲ့ဖိကစားသွားတာမြင်ရတယ်။ဘယ်အစိုးရကတပုံတောင်းကျမ်းသူနဲ့ဆွင်းနှွေးဘူးလဲ။တပုံနဲ့တော့ဆွင်းနှွေးကြပါတယ်။ KIA ဆိုတာမနေ့တနေ့ကမှပေါ်လာတာမဟုတ်ပါဘူးလို့ရေးသားထားပါတယ်ရှင်
။ဟုတ်ကဲ့။နောက်ထပ်သရော့ရှိတူကတော့ Tank to Dumai တဲ့ကချင်နာမည်ထင်ပါတယ်။ကျွန်တော်လည်းအတန်အတွက်သိမရပါဘူး။အဲ့တော့သူရေးထားတာကတော့တက်မတော်ကခုလိုမျိုး KIA KIA ကိုအလွန်အင်အားလုံးတုံးပြီးတော့တိုက်ခိုက်လာတဲ့အကြောင်းကတော့တရုတ်နိုင်ငံရဲ့စီးပွားရေးမဟာဗျူဟာစီမံကိန်း One Belt One Road ကြောင့်ねထင်ပါတယ်ဆိုတော့သူရဲ့သုံးသပ်ချက်ဖြစ်ပါတယ်အဲ့တော့ကျွန်တော်ဥပမာဆိုမေးချင်ပါတယ်ခင်ဗျာမြန်မာအင်ဒီဂျင်တရုတ်နိုင်ငံကလည်းခုနကပြောလို့သူတို့ရဲ့ဒီပိုလမကြီးစီမံကိန်းကလည်းတော်လေးအချက်ကြာသူတို့တင်စဉ်းစားချက်ကတော်ကြီးမှဖြစ်နေပါတယ်ခင်ဗျာအဲ့တော့အခုကချင်ကိစ္စမှာတရုတ်နိုင်ငံရဲ့အခန်းကဏ္ဍကိုဘယ်လိုမြင်လဲခင်ဗျာတရုတ်ကကြောင်းဝင်နိုင်ပါရဲ့လား
ရုပ်မြင်နဲ့ကတော့ဒီကချင်ပြည်နယ်ပါဝင်မြောက်ပိုင်းဖွဲ့စည်းရေးညီညွတ်ရေးရှင်းလင်းပွဲမှာနေပတ်သက်လို့သူက2017ကစပြီးလေးလာသူနေနဲ့တက်ရောက်ခဲ့ပြီးတော့2016ခုနှစ်နှစ်ကုန်မှတိုက်ပွဲတွေပြင်းထန်လာတဲ့အချိန်ကစပြီးတော့တက်တက်ကြွကြွညီငယ်ဒီချေပါဝင်လာတာကိုကျွန်တော်တွေ့ရပါတယ်အဲ့တော့ဒီအချိန်မှာသူ့အနေနဲ့တော့အခုကျွန်တော်အခုအချိန်ကြီးပေါ့2016နှစ်ကုန်ကနေအခုအချိန်ကြီးသူ့အနေသိတာကတော့ဟိုဘက်မြောက်ပိုင်းခုနှစ်ဖွဲ့ကလည်းပဲအစီအထုံးမှုအဲ့ဒုနေသလိုတစ်ဖက်ကလည်းဒီအစိုးရနဲ့တက်မတော်ကိုခုနှစ်ဖွဲ့စလုံးကိုဒီပါဝင်ငင်းဆင်းလို့မှပါဝင်မှုတိုက်တွန်းနေတယ်လို့ကျွန်တော်ကြားသိရပါတယ
်။ဒါပေမ
ဲ့ကျွန်တော်တို့တရုတ်အနေနဲ့ OVOR နဲ့ပတ်သက်လို့ရှိရင်ကျွန်တော်ဗမာပြည်ကိုလုံးဝပဲထည့်သွင်းတာမရှိသေးပါဘူး။ကျွန်တော်အမြင်ကတော့
ဟုတ်ကဲ့ကျွန်တော် KIA ဘက်ကအနေထောက်လည်းမေးချင်ပါတယ် KIA က KIA နဲ့ပတ်သက်လို့မြန်မာညီငယ်ကော်မရှင်ကလည်းသူတို့တော်တော်ဆွေးနွေးရလို့ကြားပါတယ်သူတို့အဓိကတော့ KIA ဘက်က NCO ကိုထိုးမယ်ဆိုလို့ရှိရင်အဆင်ပြေသွားနိုင်တယ်ဆိုတဲ့သဘောထားမျိုးပြောတာကြီးလည်းကျွန်တော်ကြားပါတယ်ခင်ဗျာအဲ့တော့ပြောမယ်ဆိုရင် state queue ပေါ့ခုလိုဖြစ်နေတဲ့အခြေအနေကိုပဲ KIA ကကျေနပ်နေလို့လား KNA ကဘာကြောင့်မထိုးနိုင်တာလဲ
KIA နေနေကတော့လောလောဆယ် NCO ထိုးရင်းနဲ့ပတ်သက်လို့ကတော့ဒီကျွန်တော်အမြင်သူရဲ့အမြင်ပြောရရင်တော့ဒီ NC မှာပါတဲ့တချို့ချက်တွေကိုပြင်ဆင်ထိုးလို့ရတယ်ဆိုတဲ့အပိုင်းကိုစောစောဝင်းကတင်ပြထားတာရှိပါတယ်။အဲမနစ်ကကျွန်တော်တို့ FNPCC လုပ်ပြီးတဲ့အခါမှာ NC လမ်းကြောင်းလေးမသွားဘူးလို့ပြင်ညာတာရှိပါတယ်။ဆိုတော့ NC နဲ့ပတ်သက်လို့ညီငယ်ကြီးကိုမရတဲ့အခါမှာ NC ကိုအယုံကြည်မဲ့တာလည်းဖြစ်နိုင်ပါတယ်။ဒါပေမဲ့တော်တော်ဆယ်မှာဒီတရုတ်ကရောဒီတရုတ်ကလည်းပဲဒီ NC ကဘာပဲဖြစ်ဖြစ်စကားပြောလို့ရတဲ့ဝင်ပေါက်လို့သတ်မှတ်လာတဲ့သတ်မှတ်ပြီးတိုက်တွန်းလာတဲ့အချိန်မှာတော့အစိုးရနဲ့တက်မလို့ကလည်း NCA ကြားလေးမူဝါဒအပြင်ဘုတ်ကလို့ဖြစ်လာတဲ့အချိန်မှာ NCA နဲ့ပတ်သက်လို့ကျွန်တော်ထင်ပါတယ် KIA ပဲဖြစ်ဖြစ်ဝါပဲဖြစ်ဖြစ်မြန်မာ့ဖွဲ့ရင်းနဲ့ဖြစ်ဖြစ်တမျိုးတစ်ပုံပြန်လဲဆွေးနွေးလာလိမ့်မယ်လို့ထင်ပါတယ်
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ daily life season အခုချိန်ဆက်သွားလို့ပါအဓိကပါဝင်ဆွေးနွေးပေးတဲ့ဒေါက်တာတူးကြော်ကိုဥမ္မောင်ဆိုးရောကျေးဇူးအများကြီးတင်ပါတယ်ခင်ဗျာတော်ရရှင်ဒီအားလုံးကိုလည်းကျေးဇူးအများကြီးတင်ပါတယ် daily life season ဒီမှာပဲရန်လာခွင့်ပြပါခင်ဗျာ
ဒါကတော့အင်္ဂါညမှာဆွေးနွေးကြတဲ့ဒရိုက်လီလိုင်းအစီအစဉ်ကိုပြန်လည်ထုတ်လွှင့်ပေးကြတာဖြစ်ပါတယ်ခင်ဗျာ
။အမေရိကန်ဆိုးရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။မြန်မာနိုင်ငံကနေထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုအကူအညီရေးအတွက်ဘင်္ဂလားဒေ့ရှ်နိုင်ငံကလှူဆောင်ခဲ့တာနဲ့လှူဆောင်နေတာတွေအားလုံးအတွက်အမေရိကန်လူထုကအထူးပဲကျေးဇူးတင်ရှိပါကြောင်းအမေရိကန်နိုင်ငံသားရဲ့ဌာနလူထုဆက်ဆံရေးနဲ့လူထုရေးရာယာယီအငြေတန်းဝန်ကြီးHeather Norwood ကပြောပါတယ်ဒီလူသားပေးဒုက္ခဖြစ်ရတဲ့အတွင်းမိမိတို့နိုင်ငံအကြားနီးကပ်တဲ့ဆက်ဆံရေးဟာဘယ်တော့မှနေမှာမတူအောင်ပိုပြီးအခရာကျလာကြောင်းဘင်္ဂလားဒေ့ရှ်ရဲ့ခေါင်းဆောင်မှုကပိုပြီးအရေးပါလာကြောင်း Miss Norwood ကပြောပါတယ်အမေရိကန်ဆိုရဟာနိုင်ငံတကာတိုင်းဝိုင်းနဲ့အနီးကပ်ပူးပေါင်းပြီးရိုဟင်ဂျာတွေနဲ့ပြီးခဲ့တဲ့ဩဂုတ်လကတည်းကသူတို့ကိုလက်ခံထားတဲ့ဘင်္ဂလားဒေ့ရှ်ကလူမှုဝန်ဝိုင်းအတွက်လူသားစာနာမှုအကူအညီဒေါ်လာ130နီးပါးကူညီထားပါတယ်ဒီကိစ္စအတွက်ဘင်္ဂလားဒေ့ရှ်နဲ့ဆက်ပြီးပူးပေါင်းဆောင်ရွက်သွားပါမယ်။အကူအညီတွေပေးတဲ့နည်းလမ်းနဲ့တောင်မကပါဘူး။ရ ရူဝီနာရီမြန်မာနိုင်ငံကသူတို့အိမ်တွေစီကုသဘောနဲ့ကိုဂုံတိခါရှိဘေးရန်ကင်းစွာပြန်နိုင်ရေးအတွက်တဆိုင်မမတ်ကူညီတဲ့နည်းနဲ့ပါဆောင်ရွက်သွားမှာပါလို့မစ္စနိုဝတ်ကပြောပါတယ်။ဒီအချက်တည်းကိုဖြေရှင်းရေးမိမိတို့ရဲ့ပူပေါင်းဆောင်ရွက်မှုဟာခိုင်မာတဲ့ပြည်နိုင်ငံဆက်ဆံရေးရဲ့အတီးအပွင့်ဖြစ်ပြီးဒါကိုနောက်ထပ်ပိုအားကောင်းအောင်လုပ်သွားပါမယ်။အမေရိကန်ရဲ့ဖွံ့ဖြိုးရေးအကူအညီနဲ့ပုဂ္ဂလိကကဏ္ဍရင်းနှီးမြှုပ်နှံမှုဟာဘင်္ဂလားဒေ့ရှ်နိုင်ငံရဲ့လူမှုရေးနဲ့စီးပွားရေးပိုင်းမှာသူမတူတဲ့တိုးတက်မှုရအောင်အထောက်အကူပြုထားပါတယ်။အမေရိကန်ပြည်ပကုန်တင်ပို့သူတွေဟာကမ္ဘာမှာအရည်အသွေးအကောင်းဆုံးကုန်ပစ္စည်းတွေနဲ့ဝန်ဆောင်မှုတွေကိုထုတ်လုပ်ပေးအပ်ခြင်းအပြင်ဘင်္ဂလားဒေ့ရှ်စီးပွားရေးကိုနောက်တစ်ဆင့်မြင့်တက်အောင်လုပ်ဖို့သိတ်ကောင်းတဲ့အနေအထားမှာရှိနေပါတယ်လို့လည်းပြောပါတယ်။အမေရိကန်ဘင်္ဂလားဒေ့ရှ်လူမှုရေးပိုင်းပူးပေါင်းဆောင်ရွက်မှုကနေအကျိုးကျေးဇူးအများပြားရထားတယ်လို့လည်းမစ္စနိုဝတ်ကပြောပါတယ်။ဒီထဲမှာဒေသတွင်းရေချောင်းလူမှုရေးတိုးလာတာအကြံဖက်ဝါဒတံမြန်နေနေရေးပူပေါင်းဆောင်ရွက်တာနဲ့ကုလညီညာရေးထိန်းသိမ်းမှုအားကောင်းလာတာတွေပါဝင်ပါတယ်။နိုင်ငံတကာညီညာမှုထိန်းသိမ်းရေးတပ်ဖွဲ့တွေကိုလေ့ကျင့်တာနဲ့ထောက်ပို့တာမှာရေးပါတဲ့အခန်းကဏ္ဍကနေဘင်္ဂလားဒေ့ရှ်နိုင်ငံပို့ပြီးပါဝင်လာတာဟာအားတဖွဲ့ပါ။ဒီကလေးလာကဘင်္ဂလားဒေ့ရှ်မှာ Shandy Dude 4 လေ့ကျင့်ရေးအစီအစဉ်လုပ်ခဲ့တာလည်းပါဝင်ပါတယ်။အဲဒီလေ့ကျင့်ခန်းမှာအမေရိကန်တပ်ဖွဲ့ဝင်50အပါအဝင်နိုင်ငံ30ကျော်ကအရေးအတွက်တထောင်ကျော်ပါဝင်ခဲ့ပါတယ်လို့မစ္စနိုဝတ်ကပြောပါတယ်။ဘင်္ဂလားဒေ့ရှ်လူထုရဲ့အစွမ်းအစနဲ့တန်ဖိုးပေါ်မိမိတို့ရဲ့တူညီတဲ့ယုံကြည်မှုဟာမိမိတို့ကြားပူပေါင်းဆောင်ရွက်မှုရဲ့အဓိကတောက်တိုင်ဖြစ်ပါတယ်။ကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုကနေတဆင့်မိမိတို့အတူတကွတာယာဝါပြောလာကြတာနဲ့အမျှအင်ဒိုပစိဖိတ်ဒေသနဲ့ကမ္ဘာတစ်ဝှမ်းမှာငြိမ်းချမ်းရေးနဲ့လွတ်လပ်မှုတို့အတွက်ဆက်ပြီးအားစိုက်လှုံ့ဆော်သွားမယ်ဆိုတာမိမိတို့ယုံကြည်ပါတယ်လို့ယာကြီးငွေရဲဝန်ကြီးဟေဒန်နိုဝတ်ကပြောပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပေးပါတယ်ရှင
်တော်ရရှင်တို့အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VO ရဲ့အာဘော်မဟုတ်ကြောင်းထပ်မံပြီးတော့အတည်ပြုလိုပါတယ်ခင်ဗျာပြည်ဦးမြန်မာပိုင်းကဗိုလ်ရုနေမင်းဖက်အစီအစဉ်တွေဆက်လက်တန်လှည့်နေပါတယ်။အခုတော့နောက်ဆုံးရထားတဲ့စစ်ဝင်စားစရာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါက်ထရီမျိုးတက်ကကြီးညာပေးပါလိမ့်မယ
်။ရှီရဲနိုင်ငံဒူးမောင်းမြို့မှာပြီးခဲ့တဲ့ဆယ်တုန်းကဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုတွင်ဒါရုနဲ့အုံပြုမှုရှိမရှိစစ်ဆေးမဲ့နိုင်ငံတကာကျွမ်းကျင်သူအဖွဲ့ရောက်မရောက်မသေးကြသေးပါဘူး။ OPCW ဒါရုနဲ့တုံးဆွေးဆိုင်ရာတားဆီးအဖွဲ့ကကျွမ်းကျင်သူတွေဒူးမောင်းကိုရောက်လာတယ်လို့ရှီရဲအစိုးရကတော့အထောက်ပြုကယ်ဆေးအဖွဲ့ကပါပြောပေမယ့်အမေရိကန်နိုင်ငံကြီးဌာနကတော့သူတို့ဒူးမောင်းကိုမရောက်သေးဘူးလို့အင်ကာနေမှာပဲပြောပါတယ်။ဥရောပတိုင်းမှာဒီမိုကရက်တစ်နဲ့အာနာရှင်နိုင်ငံတွေကပြည်ရင်းစစ်ဖြစ်ပြီးပြိုကွဲနေပြီလို့ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကသတိပေးလိုက်ပါတယ်။မနေ့ကကြောက်တဲ့မြန်မာနှစ်တစ်ခုအထိမ့်မှတ်ဖြစ်တဲ့နိုင်ငံတော်သမ္မတကနိုင်ငံရေးအကျဉ်းသားတချို့ပါဝင်အကျဉ်းသား 8,542 ယောက်ကိုလွန်ငင်းချမ်းသာခွင့်ပေးလိုက်ပါတယ်။အမေရိကန်သမ္မတဂရွန်ဟောင်းလည်းဖြစ်မိသားစုဆိုင်ရာပညာရေးကိုဒီဇိုင်းမမတ်ထောက်ခံအားပေးလာသူဖြစ်တဲ့ဘာဘရာ PS ဘော့ရှ်ဟာ2018ဧပြီလ19ရက်အင်္ဂါနေ့မှာအသက်62နှစ်အရွယ်မှာ Texas ပြည်နယ် Houston မြို့ကနေမှာကွယ်လွန်သွားပါပြီ။အသက်83နှစ်အရွယ်သမ္မတဟောင်း George W. Bush ရဲ့ HW Bush ရဲ့ဇနီးဖြစ်သူကွယ်လွန်သူဘာဘရာ Bush မှာတာသမီ9ဦးမြေ18ဦးနဲ့မြစ်9ဦးကိုချန်ခဲ့ကြောင်းသမ္မတဟောင်း George HW Bush ကအင်္ဂါနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။ဘာဘရာ Bush ရဲ့ကျမရဲ့အချင်းတွေဟာဆိုးဝါးလာခဲ့ပေမဲ့နောက်ထပ်ဆေးကုသမှုမခံယူဖို့ဆုံးဖြတ်ခဲ့ပြီးတဲ့နောက်မှာအခုလိုမကြခင်မှာကွယ်လွန်ခဲ့တာပါ။အိုCOPD ကိုအဆုတ်ယောဂါတမျိုးနဲ့နှလုံးအားနဲ့ယောဂါတွေကြောင့်မကြာခဏဆင်းရုံတက်ခဲ့ရပြီးတဲ့နောက်မှာမိသားစုဝန်းရံပြီးတက်တက်သားသားနေလို့တဲ့အကြောင်းတနင်္လာနေ့အစောပိုင်းကမစ္စတာဘုရှ်ရုံးကကြေညာချက်ထုတ်ပြန်ပြီးတဲ့နောက်မှာခုလိုကွယ်လွန်သွားခဲ့တာပါ။ဘာဘရာဘုရှ်ဟာ1989ခုနှစ်ကနေ1993ခုနှစ်ထိတာဝန်ယူခဲ့ရတဲ့အမေရိကန်ရဲ့43ဆမြောက်သမ္မတဂရောဖြစ်ခဲ့တယ်လို့43ဆမြောက်သမ္မတ George W. Bush ရဲ့မိခင်လည်းဖြစ်ပြီးအမေရိကန်နိုင်ငံတမိုင်းမှာခင်မွန်းသမ္မတနဲ့တားသမ္မတဖြစ်သူသမ္မတဂရော2ဦးနဲ့2ဦးဖြစ်ပါတယ
်။ဒါကတော့နောက်ဆုံးရထားတဲ့စိတ်ဝင်စားစရာမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်ကြီးညာတွားခဲ့တာဖြစ်ပါတယ်။အခုမနေ့အစီအစဉ်ထုတ်လို့ရမှုကကုကျော်အောင်လင်းဖြစ်ပြီးတော့အတတ်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Darren Smith ဖြစ်ပါတယ်။အခုထုတ်လွှင့်နေတဲ့တနာရီစာအစီအစဉ်ကိုမနေ့7နာရီကနေ9နာရီထိထပ်မံပြီးတော့ထုတ်လွှင့်ပေးဦးမှာပါ။နိုင်ငံတကာကသောတာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ VOE ကိုနားဆင်တဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်ကျွန်တော်ဆက်မှုပါ
This program has come to you from the Voice of America, Washington.